Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဒီဇင်ဘာလ15ရက်တောက်ကြနေမနက်ဖြန် VOA တာနှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါအခုမနေ့အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနေ့ဖက်သတင်းတွေကိုမယ်ရင်ချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါပါ။ Iran နိုင်ငံဟာရီမင်ကပူတီတပုံတွေကိုလက်နက်ခရံတရားမဝင်ပန့်ပိုးနေတယ်ဆိုတာရင်းမြရတဲ့ထောက်ထားရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ဖိုးကြီးကပြောပါတယ်။မြန်မာနိုင်ငံပေါ်တန်ခတ်ရည်မှုချမှတ်ရေးကိစ္စဟာခက်ခက်ခဲခဲစဉ်းစားချိန်ကြီးရတဲ့ကိစ္စဖြစ်တယ်လို့ဤဒီနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံခြေဆိုင်ရိုက်တာသတင်းတော်နှစ်ဦးအဖမ်းခံထားရတဲ့ပေါ်ဆိုရင်လည်းကြောင်းဤဒီနိုင်ငံခြားရေးဝန်ကြီးကပြောပြီးပြန်လွှတ်ပေးဖို့ EU ပါလီမန်ဥက္ကဋ္ဌကတောင်းဆိုပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမြန်မာနိုင်ငံတကာသတင်းတွေပြပချင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေနဲ့ပြည်ပခါတွေအရေးဗြိတိန်အောက်လွှတ်တော်နိုင်ငံခြားရေးဌာနကဗြိတိန်စိုးရကိုပြက်ပြက်သားသားရပ်တည်ဖို့တိုက်တွန်းနေတဲ့အကြောင်း
from witnesses from eyewitnesses we take our evidence from members of parliament who
see the နိုင်ငံခြားရေးရေးရဆက်ဆံရေးကော်မတီဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာဖြစ်ပါတယ်နိုင်ငံတကာသတင်းလွှာတွေထဲမှာလည်းစစ်တပ်ကြောတော့နောက်ခံပေးထားတဲ့ဇင်ဘာဘွေအစိုးရတိရဲ့နိုင်ငံခြားဆက်ဆံရေးဘယ်လိုရှိမလဲဆိုတာကိုလည်းနားဆင်ကြရမှာပါအစီအစဉ်ဒုတိယပိုင်းမှာတော့ကျန်းမာရေးအစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဆင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့တောက်ကြနေမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်ရှင
်။ Iran နိုင်ငံဟာဒေသတွင်းမှာဆူဆူရွရွပြုမှုလှုပ်ဆောင်တဲ့ပုံစံတစ်စိတ်တစ်ပိုင်းဖြစ်ရီမီနိုင်ငံကတပုံတွေကိုလက်နက်ခဲယံတွေတရားမဝင်ပန့်ပိုးနေတယ်ဆိုတာငြင်းမရတဲ့အထောက်အထားအမေရိကန်မှာရှိထားတယ်လို့အမေရိကန်ကြီးကြပ်တာဝန်ရှိသူတူကကြာသပတေးနေ့မှာပြောပါတယ်။ဒေသတွင်းကအမေရိကန်ရဲ့မဟာမိတ်တွေကိုတိုက်ရိုက်တိုက်ခိုက်တာတွေကနေရယူစုဆောင်ထားတဲ့ Iran ရဲ့တရားမဝင်လက်နက်အများအပြားတွေဒီတူလုံးယုံဟာခိုင်မာတဲ့အထောက်အထားပါပဲလို့ဝါရှင်တန် DC မြို့တော်ကစစ်အခြေစိုက်စခန်းတစ်ခုမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟီလီကပြောသွားတာပါအပြည့်အစည်အပိုင်းစာအပုံလိုက်ကြီးရှေ့မှာရက်ပြီးတော့တန်မတ်ကြီးဟီလီကသတင်းစာရှင်းလင်းပွဲလုပ်တာပါရီမီနိုင်ငံမှာအခြေစိုက်ပြီးအီရန်ကပံ့ပိုးထားတဲ့ဟူဒီတပုံတွေကဆော်ဒီအာရေဗျနိုင်ငံထဲကိုတာတူတုံးကြီးတွေနဲ့မကြာသေးခင်ကပြစ်ခတ်တာကနေပျက်စီးသွားတာတွေဖြစ်တယ်လို့တန်မတ်ကြီးဟီလီကဆိုပါတယ်အဲ့ဒီတိုက်ခိုက်မှုကနေအရက်ဖက်လေးစီးတခုကိုထိမှန်ခဲ့ပါတယ်အဲ့ဒီအပြည့်အစည်းတွေကိုစစ်ဆေးကြည့်ရှုဖို့အမေရိကန်ကွန်ဂရက်လွှတ်တော်နဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေကိုဖိတ်ခေါ်မယ်လို့တန်မတ်ကြီးဟီလီကပြောပါတယ်။ဒီလက်နက်တွေအားလုံးမှာအီရန်မှာလုပ်တဲ့အစိပ်ပိုင်းတွေတချို့ဆိုရင်အီရန်အစိုးရကာကွယ်ရေးပစ္စည်းထုတ်ကုန်လုပ်ငန်းကထုတ်ထားတာတွေပါပြီးဒါတွေအားလုံးကအီရန်ဟာနိုင်ငံတကာတိုင်းဝိုင်းကိုအန်တုနေတယ်ဆိုတာသက်သေပြနေတယ်လို့တန်မတ်ကြီးဟီလီကပြောပါတယ
်။တက်တန်းနှစ်နှစ်သာရှိသေးတဲ့အင်တာနက်ဆိုင်ရာဈာနေမှုစင်းရင်းစည်းကမ်းတွေကိုအမေရိကန်ပြည်ထောင်စုမှာမနေ့ကြာတာပတိနေ့ကဖျက်သိမ်းလိုက်ပြီးအဲ့ဒီအစားအင်တာနက်ဝန်ဆောင်မှုကုမ္ပဏီကြီးတွေရဲ့စင်းရင်းစည်းကမ်းတွေအပေါ်တတ်မှတ်မှုကိုရှော့ချတဲ့ policy တွေအပြင်အင်တာနက်ကိုအဓိကဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေရဲ့စင်းရင်းစည်းကမ်းတွေကိုထောက်ခံတဲ့ဒီအင်တာနက်သုံးစွဲသူတွေအနေနဲ့ဘယ်အကြောင်းအရာအချက်လက်တွေကိုသိရှိပိုင်ခွင့်ရှိတယ်ဆိုတဲ့အောက်ခြေသိမ်းဆုံးဖြတ်ပိုင်ခွင့် policy တွေနဲ့အစားထိုးမှာဖြစ်ပါတယ် Republican Party ထိန်းချုပ်တဲ့ပြည်ထောင်စုကျေးနပ်ဆက်သွယ်ရေးကော်မရှင်ကထောက်ခံမဲ၃မဲကန့်ကွက်မဲ၂မဲနဲ့ဥက္ကဋ္ဌ Edge Side တင်ပြတဲ့အဲ့ဒီအစီအစဉ်ကိုအတည်ပြုခဲ့တာဖြစ်ပါတယ်ဥက္ကဋ္ဌ Edge Side ကိုတမရထရန့်ကခန့်ခဲ့တာဖြစ်ပြီးအဓိကဆက်သွယ်ရေးကုမ္ပဏီတွေအပေါ်စီးငင်းစည်းကမ်းသတ်မှတ်မှုတွေကိုအမေရိကန်ပြည်ထောင်စုအစိုးရကအသေးစိတ်ဝေရောက်ချုပ်ကိုင်မှုကိုအဆုံးသတ်စေဖို့ Edge Side ကိုတမရကခန့်အပ်ခဲ့တာဖြစ်ပါတယ်ရှင
်မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်ကိုဆွံ့လွှတ်ရေးအမြင့်ဆုံးဖိအားပေးရေးကိစ္စဆွေးနွေးဖို့ပေါ့ချာနေမှာလူမျိုးရေးကောင်စီအစည်းအဝေးလုပ်တဲ့အခါအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်ပါမယ်။မြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုဖို့အမေရိကန်အနေနဲ့အဆင်သင့်ရှိတယ်လို့ဝန်ကြီး Tillerson ကပြောခဲ့ပြီးဂျပန်တွင်လူမျိုးရေးကောင်စီမှလုပ်မဲ့အစည်းအဝေးကိုသူတက်မှာပါ။မြောက်ကိုရီးယားပေါ်စီးပွားရေးနဲ့တန်တမာရေးဖိအားဆက်ပေးသွားဖို့လူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆက်ပြီးလှုံ့ဆော်သွားကြရေးဝန်ကြီး Tillerson ကတောင်းဆိုမယ်လို့နိုင်ငံခြားရေးဌာနကပြောပါတယ်။နျူကလ িয়ার နဲ့ပယ်ထင်းတုံးကြီးအစည်းအဝေးကိုမြောက်ကိုရီးယားဆွေးရကဆက်မလုပ်ဘဲအဆုံးသတ်သွားအောင်ပြားပေးဖို့ဖြစ်ပါတယ်။ဝန်ကြီး Tillerson ဟာကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်နဲ့တောက်ကြနေမှာတွေ့ဆုံပါမယ်။အတွင်မှုချုပ်ဂူဒရက်စ်ဟာချာတာဗီနီကဂျပန်နိုင်ငံကိုသွားခဲ့ပြီးဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးတာမှာမြောက်ကိုရီးယားအရေးဟာထိပ်ဆုံးကပါပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်နေတဲ့ပတ်သက်ပြီးချမှတ်ထားတဲ့ လူမျိုးရေးကောင်စီဆုံးဖြတ်ချက်တွေကိုနိုင်ငံအားလုံးကအပြည့်အဝအကောင့်ထည့်ဖို့ဖို့လိုတယ်လို့ရွေးမှုချုပ်ကူဒရက်စ်ကထပ်ပြောခဲ့ပါတယ်။နိုင်ငံတကာကဖိအားဝိုင်းပေးနေတာကနေအရင်ကမမြင်ခဲ့ဘူးတဲ့ရလဒ်တွေထွက်ထားတယ်လို့ဝန်ကြီးဒေလာဆန်ကဒီသတင်းပတ်အစောပိုင်းမှာပြောထားပါတယ်။
ယူကရိန်းအရှေ့ဘက်ခြမ်းပဋိပက္ခမှာရုရှားနိုင်ငံပါဝင်ပတ်သက်နေတာကိုဖိအားပေးတဲ့အနေနဲ့ရုရှားပေါ်ပြင်းပြင်းထန်ထန်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတက်တန်းကိုဥရောပသမဂ္ဂခေါင်းဆောင်တွေကထပ်ပြီးတုံ့ပြန်လိုက်ပါတယ်။ကြာတာပတိနေကဥရောပထိပ်သီးဆွေးနွေးပွဲအတွင်းရုရှားဆိုရပေါ်ပိတ်ဆို့မှုကို2018ခုနှစ်ဇူလိုင်လအထိတက်တန်းတိုးလိုက်တဲ့ဆုံးဖြတ်ချက်ကိုကြေညာခဲ့တာပါ။ဒီပိတ်ဆို့အရေးယူမှုထဲမှာဥရောပဈေးကွက်အတွင်းရုရှားရဲ့ငွေကြေးလည်ပတ်မှုစွမ်းအင်နဲ့ကာကွယ်ရေးပစ္စည်းစက်ရုံလုပ်ငန်းတွေကိုအဓိကပိတ်မတ်ထားပြီးကန့်သတ်ပိတ်ပင်ဖို့စတာတွေပါဝင်ပါတယ်။ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကိုရုရှားတပ်တွေသိမ်းပိုက်ပြီးနောက်2014ခုနှစ်နွေရာသီမှာရုရှားပေါ်ပထမဆုံးအကြိမ်ပိတ်ဆို့ရေးယူမှုကိုဥရောပသမဂ္ဂကပြဋ္ဌာန်းခဲ့တာဖြစ်ပြီးအဲ့ဒီနောက်6လတကြိမ်တက်တန်းတိုးလာခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးအကြိမ်2018ခုနှစ်ဇူလိုင်လအထိရုရှားပေါ်စီးပွားရေးပိတ်ဆို့မှုတက်တန်းတိုးလိုက်တာကိုတော့ယူကရိန်းသမ္မတကကြိုဆိုခဲ့ပါတယ်ရှင်။
ယူအေဗီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ယူအေကနေတောက်ကြောင်နေမနက်ဖက်သတင်းများကိုဒိုင်းဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံပေါ်တန်ခါရွေးယူမှုချမှတ်ရေးကိစ္စဟာခက်ခက်ခဲခဲစဉ်းစားချိန်မီရတဲ့ကိစ္စဖြစ်တယ်လို့ပြည်ထောင်နိုင်ငံတိုင်းဝန်ကြီး Boris Johnson ကပြောပါတယ
် On sanctions clearly it's a very difficult situation at the moment we don't want to do anything to entrench
တန်ခါရွေးယူမှုနဲ့ပတ်သက်ရင်လက်ရှိအချိန်ဟာစိတ်ကိုခက်ခဲတဲ့အချိန်ဖြစ်တယ်ဆိုတာရှင်းပါတယ်ဒေါက်တာဆန်စုကြည်ဦးဆောင်တဲ့ဒီမိုကရေစီနိကျအစိုးရကိုစန့်ကျင်ပြီးစစ်ဘုတ်ချုပ်တွေရဲ့စစ်ဘုတ်ချုပ်တွေပို့ပြီးခိုင်မာသွားစေမယ့်ဒါမှမဟုတ်ပို့ပြီးအကောင်းသွားစေမယ့်ဘယ်လိုလုပ်ရမျိုးကိုမှကျွန်တော်တို့မလုပ်ချင်ပါဘူးဆိုတော့ဒါဟာကျွန်တော်တို့လုံဆောင်မှုစူးစမ်းနေတဲ့ဟန်ချက်ညီအောင်လုပ်ဖို့ခက်ခဲတဲ့ကိစ္စတခုဖြစ်ပါတယ်လို့ဝန်ကြီးဂျွန်ဆန်ကပြောပါတယ်။ပြည်ထောင်နိုင်ငံမှာရောက်နေတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးထာရိုကိုနိုနဲ့ကြာတာပရီနီကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဒရင်နော့တူရဲ့မိကွန်းကိုဝန်ကြီးဂျွန်ဆန်ကပြန်ဖြေသွားတာပါ။မြန်မာနိုင်ငံမှာစစ်ဆေးရဆက်ဆက်အုပ်ချုပ်တဲ့ကာလတွေတုန်းကလူခွင့်ရေးထုတ်ဖော်မှုတွေကြောင့်ပြည်ထောင်အပါအဝင်ဥရောပနိုင်ငံတွေကတန်ခတ်ရည်ရည်မှုတွေတောက်လျှောက်ချမှတ်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်ခဲ့ပြီးတဲ့နောက်2023ခုနှစ်ဧပြီလမှာတန်ခတ်ရည်ရည်မှုအများစုကိုယိုသိမ်းခဲ့ပြီးလက်နက်ခဲယမ်းနဲ့ဆိုင်တာကိုပဲ2018ခုနှစ်ဧပြီလ30ရက်နေ့အထိဆက်ပြီးပိတ်ပင်ထားခဲ့တာပါ။ရခိုင်ပြည်နယ်မှာစစ်ဖက်ရဲ့စစ်စင်ရေးတွေကြောင့်ဒုက္ခသည်များပြားဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားပြီးစစ်ဖက်ကလူခွင့်ရချိုးဖောက်မှုတွေကျူးလွန်ထားတဲ့ဆိုတော့ဆွတ်ဆွဲချက်တွေထွက်ခဲ့ပြီးတဲ့နောက်မြန်မာစစ်ဖက်အရာစီကြီးတွေနဲ့ပတ်သက်ဆက်ဆံမှုမလုပ်ဖို့ပိတ်ပင်ကန့်သတ်ထားပါတယ်။
မြန်မာနိုင်ငံမှာနိုင်ငံတကာသတင်းအေဂျင်စီတစ်ခုဖြစ်တဲ့ Reuters သတင်းဌာနရဲ့မြန်မာသတင်းတောက်နှစ်ဦးဖမ်းဆီးခံထားရတဲ့အခြေအနေကိုဗြိတိန်အနေနဲ့အလွန်မဲ့စိုးရိမ်မကင်းဖြစ်မိကြောင်းဗြိတိန်နိုင်ငံသားဝင်ကြီး Boris Johnson ကမနေ့ကတည်းကပတိနေ့ကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံတိုချိုမြို့ကိုရောက်ရှိနေတဲ့ Mr. Johnson ဟာဂျပန်နိုင်ငံသားဝင်ကြီး Taro Kono နဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းရခိုင်ပြည်နယ်အကြောင်းသတင်းရေးသားနေသူတွေဖမ်းဆီးခံရမှုနဲ့ပတ်သက်လို့မြန်မာအစိုးရကိုအခုလိုဝေဖန်ပြောဆိုခဲ့ပါတယ်။
We have already expressed our grave concerns to the Burmese government to the government of Myanmar.
သူပြောသွားတာကတော့တရင်တော့တွေဖမ်းဆီးခံရတဲ့နယ်ပတ်သက်လို့ဗြိတိန်အစိုးရရဲ့အလေးနဲ့စိုးရိမ်မကင်းဖြစ်မှုကိုမြန်မာအစိုးရကိုပြောထားပြီးဖြစ်ကြောင်းလွတ်လပ်စွာပြောဆိုခွင့်နဲ့ရခိုင်ပြည်နယ်မှာဘာတွေဖြစ်ပျက်နေလဲဆိုတာအများပြည်သူသိအောင်တရင်အချက်လက်တွေတင်ပြနေတဲ့တရင်တော့တွေရဲ့စွမ်းဆောင်မှုကိုသူတို့အနေနဲ့စောင့်သိရမယ်စောင့်တရားမှာဖြစ်ကြောင်းပြောဆိုသွားတာဖြစ်ပါတယ်အလားတူဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာဂျနီကလည်းမြန်မာနိုင်ငံမှာရိုက်တာသတင်းတောက်နှစ်ဦးလုံးကိုအမြန်ဆုံးလွှတ်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ဥရောပထိပ်သီးညီလာခံအတွင်းပြောကြားခဲ့ပါတယ်ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေကိုအဓိကစုံစမ်းရေးသားနေသူတွေဖြစ်ပြီးသူတို့နှစ်ဦးကိုဒူရဲမှုမိုးရံနိုင်ရက်တက်ချက်ကြီးခင်မောင်လင်းတို့နဲ့အတူအင်္ဂါနေ့ကဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေနဲ့အာဏာပိုင်တွေဘက်ကဆွဲချက်တင်ထားတာဖြစ်ပါတယ်ရှင်
မြန်မာစစ်တပ်ဟာ2016ခုနှစ်အောက်တိုဘာလကနေ2019ခုနှစ်အောက်တိုဘာလတနှစ်တာကာလအတွင်းလူတွေထိခိုက်ဒဏ်ရာရစီတဲ့မိုင်းတွေကိုပြန်ပြီးအသုံးပြုခဲ့တယ်လို့ကမ္ဘာတဝန်းမြေမြုပ်မိုင်းအသုံးပြုမှုစောင့်ကြည့်ရေးအဖွဲ့ The Landmine Monitor အဖွဲ့ကပြောပါတယ် The Landmine Monitor အဖွဲ့ဟာမြေမြုပ်မိုင်းအသုံးပြုမှုပြည်ပင်တားဆီးရေးနိုင်ငံတကာလှုပ်ရှားမှု ICBO အဖွဲ့ကစာသုတေသနပြုပေးတဲ့အဖွဲ့ပါ ICBO အဖွဲ့ကတော့သူတို့ရဲ့လုံဆောင်ချက်တွေကြောင့်1998ခုနှစ်မှာနိုဘယ်ကြီးဉာဏ်ရည်ဆုချီးမြှင့်ခံထားရတဲ့အဖွဲ့ပါ ဒီကနေ့ဒီတော်တွင်မှာဆူဆူရရပြုမှုလုံဆောင်တဲ့ပုံစံစစ်စစ်တွေပိုင်းဖြစ်ရေးတွက်ဟာ၃နှစ်အတွင်းရာဂိုင်းလုံးတရာ၅၀ဒေါ်လာကျပ်တယ်လို့ Handicap International
အဖွဲ့ကကြာသပတေးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာလည်းဖော်ပြထားပါတယ်။တရားဝင်လက်ထက်ထားသူချင်းမဟုတ်ဘဲနှစ်ဦးသဘောတူလိန် လိန်ဆက်ဆံမှုကိုရာဇဝတ်မှုအဖြစ်သတ်မှတ်ရေးလျှောက်ထားချက်တရက်ကိုအင်ဒိုနီးရှားနိုင်ငံဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာတရားရုံးကလက်မခံဘဲညှင်းဆန့်လိုက်ပါတယ်။ကြာသပတေးနေ့ကပေါ်ထွက်လာတဲ့ဒီစီရင်တုံးဟာလိန်တူစုံမှတ်သူအခွင့်အရေးလှုပ်ရှားသူတွေရဲ့အောင်မြင်မှုတရက်ဖြစ်ပါတယ်။ဒီလျှောက်ထားချက်ဟာ LGBT ကိုလိန်စိတ်ခံယူမှုကွဲပြားသူလိန်တူချင်းစုံမှတ်သူအတိုင်းဝိုင်းကိုပြစ်မှတ်ထားခဲ့တဲ့အပေါ်မှာအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်မကင်းဖြစ်ခဲ့ကြတာပါ။ ဒီလျှောက်ထားချက်ကိုရှေးရိုးအယူဝါဒဆွဲအဖွဲ့ဖြစ်တဲ့ The Family Love Alliance ကတရားရုံးကိုတင်သွင်းခဲ့တာဖြစ်ပါတယ်။အိန်နောင်ရေးဖောက်ပြန်မှုဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပါအင်ဒိုနီးရှားဥပဒေကိုပြောင်းလဲပြင်ဆင်ဖို့အိန်နောင်ရှိရှိမရှိရှိအင်ဒိုနီးရှားနိုင်ငံသားမှန်သမျှဒီလျှောက်ထားချက်နဲ့အကြောင်းဝင်အောင်သူတို့စူးစမ်းခဲ့ကြတာဖြစ်ပါတယ်ရှင်။
ဒီဇင်ဘာလ 15ရက် တောက်ကြနေမနေ့ဖဲနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြွကြွသိမ်းနဲ့မှတ်အင်ဂျင်နိုင်လို့ကြီးညာပေးသွားတာပါ။ VOA American တိုင်းရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုထုတ်လွှင့်ပေးမယ့်သတင်းတွေကိုတော့အရင်ဆုံးရခိုင်ပြည်နယ်ကပြည်ပခါရဲ့အရေးဗြိတိန်နိုင်ငံသားရေး နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်အားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြောပြန်ပြန်လည်ဖြစ်ပွားလာခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုဆောင်ရွက်ချက်တွေဟာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားရာရောက်နေတယ်လို့ဆိုပြီးဒီပေါ်မှာဗြိတိန်အစိုးရအနေန
Output transcript: Out of Don and Jasper and Ye Comedy, singing as I am, Dimimani Yakabine, a drink, Jantamuchiniha, Lumiosu, like Shinne Pesha Yaute, Ludaru, Bojulone, Yazawemu, now Lumioro, Tapiamu,
So we take our evidence from witnesses, from eyewitnesses. We take our evidence from members of parliament who've been to Bangladesh. We take our evidence from charity workers who have been to
Bangladesh. We take our evidence from So, what did that the Tautari and Nabiago General Susan Lila, Biroma, Kulumu, Popiara, Krampura, Mamare, the Atononiga, Pientamare, the General Veteran and Ine, Gutia, Biora, Mu Mohobene, the Gay, Chinimango, Tiabio, Tono, Namu, Piano, Miai Sinla, Tota Kior.
Nima Suyagaro, Dinangaga, Suswecha, Dugunye, Tabare, Nangagane, Trinchel, and Mandri, Maya, Bulu, Biovare, Democracy, Nija, Huiche, Tare, Leshi, Nima, Suya, Ninele. Agulo Luku Yi Chopa Murigo, Chani Yema, Quimpu Mamma Ho, Wusu Vido Piosu Taraba, Dibo Mamma Suyago, Pamia Tokian Pioja Marlation.
Well, the evidence that we have is entirely contradictory to that, and it's from independent organizations. And we would welcome the government of Myanmar or Burma opening up Rakhine to independent monitors, including from the United
States. ဒါကတိကျလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုရဲ့တင်ပြချက်ပါမြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းမှာကုလသမဂ္ဂနဲ့အာဆီယံပါဝင်နိုင်ငံတကာအဖွဲ့အစည်းရဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုသာခွင့်ပြုမယ်ဆိုရင်ကျွန်တော်တို့ကဝမ်းသာကြိုးစားမှာပါကျိုးစားကြောင်းကိုလည်းအခုလိုပဲထုတ်ဖော်ပြောဆိုမှာပါဒါပေမဲ့လို့နှိမ့်ဆက်ညှိပန်းခံမဲ့အရေးစိုးရိမ်စရာမရှိပါဘဲန
ဒီနေ့ဆိုင်ရာအကြံပေးကော်မရှင်ရဲ့ဒီအကြံပြုချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာအထောက်အကူပြုဖို့အတွက်လို့ဆိုပါရယ် The problem is not that we need another commission. The problem is that we need to implement the recommendations of the former commissions.
ကျွန်တော်သိထားတဲ့အတိုင်းကော်ဖီအနန်ကော်မရှင်ရှိထားတယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအကောင့်တွေဖော်ရေးဆိုင်ရာကော်မရှင်ဆိုတာတွေရှိတယ်ကော်မရှင်တွေကအများကြီးရှိနေပြီသားပါကော်မရှင်တစ်ဖွဲ့ဖို့လိုအပ်နေတာမဟုတ်ပါဘူးလက်တွေ့အကောင့်တွေဖော်ရဲ့ပိုင်းမှာတိုးတက်မှုတွေရှိအောင်ဖော်ဆောင်ဖို့ပါရခိုင်ပြည်နယ်အတွင်းကျန်းဖတ်မှုအခြေအနေတွေဖြစ်လာခဲ့တာအခုဆိုရင်၃လကျော်ကြာ
fact, we welcomed very much the words of the minister, Mark Field, in calling it exactly what it is. Now he stopped saying it may
Mark Field sound you are going to do very clearly. Chipya ni de chi ni ri ne patta lu da ha lu myu su lai shin le phe sha ya yaung ni de so ra go tu sa pyin tong swe pyo ga ya ba. Da ha lu myu su lai shin le phe sha mu phit de lu a ti lin go tu pyo ga ya de. Chanaw a ni ne de lu myu pyat pyat ta ta tong nong pyo su go yee chi ya de. De ge phit pyat ni de paw ma pyo ra ba. A so ra go le di phi ya ma a dik ga ta won shi de ka kwe u si chou bu jo mu ji mi yaung lai pa win. တာဝန်ရှိသူတွေပေါ်မှာပြတ်မှတ်ထားရေးယူမှုတွေချမှတ်ဖို့ကျွန်တော်တို့တိုက်တွန်းထားပါတယ်။ဘာလို့လဲဆိုတော့ကျွန်တော်အနေနဲ့ဒီတိုင်းရက်ကြည့်နေလို့မရတော့ပါဘူး။ကျွန်တော်တို့ရဲ့ရက်တိချက်ကိုပြရပါမယ်။ဒါကြောင့်မလို့ခုလိုမျိုးတုံ့နှုံပြောဆိုရတာဖြစ်ပါတယ်။မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်မှာလိုအပ်ရင်တန်ခတ်ပိတ်ဆို့မှုတွေချမှတ်သွားဖို့တိုက်တွန်းနေဆိုတော့တကယ်ပဲဒီလိုတန်
of the actions of the international community.
တို့ကြီးလဲဆိုရင်မထီရောက်နိုင်ပြီမဲ့ဒါကနိုင်ငံတကာအတိုင်းအဝန်တစ်ခုလုံးအနေနဲ့ဆောင်ရွက်ရမယ့်ဒစိတပိုင်းဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝန်အနေနဲ့ဘလို့ယာရီကိုတော့လက်ခံနိုင်တယ်၊ဘာရီကိုတော့လက်မခံနိုင်ဘူးဆိုတာကိုပြောရမှာပါ။ဒါကကျွန်တော်တို့ယုံကြည်လက်ခံတဲ့အရာတွေ၊ဒါရီကိုတော့လုံးဝလက်မခံနိုင်ဘူးဆိုတာမျိုးပါ။
ဗြိတိန်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌကိုမက်ခင်ဂျူတွေကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုထုတ်လွှင့်ပေးပါတော့မယ်။အစ္စလာမ်အစွန်းရောက် IS အဖွဲ့ကကာလီဖိတ်အုပ်ချုပ်ရေးကြီးညာထားတဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွင်ကဒေသတွေကိုလုံးဝနှိပါပြန်လည်သိမ်းယူနိုင်ခဲ့ပြီးဖြစ်တာနဲ့အတူဒီ IS အဖွဲ့အနေနဲ့ဘယ်ဒေသမှာနောက်ထပ်အခြေစိုက်ဒေသတခုကိုတည်ထောင်နိုင်ဖို့ကြိုးစားလာနိုင်တယ်လဲဆိုတာနဲ့အာဖရိကကိုပြတ်မှတ်ထားလှုပ်လာနိုင်ခြင်းရှိနေတဲ့အပေါ်အမေရိကန်တာဝန်ရှိသူတွေကြားစိုးရိမ်နေကြပါတယ်။အာဖရိကတိုက်ထဲကအုတ်ချုပ်ရေးမထီရောက်တဲ့ဒေသတွေမှာအစ္စလာမစ်အစွန်းရောက်တွေအသာစီးရမလာအောင်တာစီထားနိုင်ဖို့အမေရိကန်စစ်တပ်ကကြိုးစားနေတဲ့အကြောင်းအမေရိကန်ပင်လယ်ကွန်စစ်ဌာနချုပ်ဆိုင်ရာ VOA သတင်းတောက်ကာလာဘော့ပြပို့ထားတဲ့သတင်းကိုတော့မတ်သိန်ကီထိုက်ကပြောပြပေးမှာပါရှင်
။စီးရဲမွေးတည်မှုနိုင်ငံရေးမကျေနပ်မှုတွေအလုလက်မဲ့ငြိရွယ်တဲ့မွတ်စလင်တွေဟာဆိုရင်အစ္စလာမစ်အစွန်းရောက်ဝါဒရဲ့အခြေခံအကြောင်းရင်းတွေဖြစ်ပါတယ်။ဒီအချက်တွေအလုံးကိုအာဖရိကမှာတွေ့ရပါတယ်။အမေရိကန်အောက်လွှတ်တော်အမိမြေလုံခြုံရေးကော်မတီရဲ့အကြီးအကဲလွှတ်တော်အမတ်မိုက်ကယ်မက်ကောကတော့အခုလိုပြောပါတယ်
If we're trying to look in the future, it's actually happening now.
အနာဂတ်ကိုပုံဖော်ကြည့်မယ်ဆိုရင်အာဖရိကကပြတ်မှတ်ဖြစ်လာပါလိမ့်မယ်။တကယ်အချက်ချနေရာဖြစ်လာပါလိမ့်မယ်
။အာဖရိကတိုက်တစ်ခုလုံးမှာတတ်ချထားတဲ့အမေရိကန်တပ်ဖွဲ့အရေးအတွက်ကအာဖဂန်နစ္စတန်မှာတတ်ချထားတဲ့အရေးအတွက်ရဲ့တဝက်တောင်မရှိပါဘူး။ဒါပေမဲ့လည်းအကြမ်းဖက်ဝါဒဆွဲလှုပ်ရှားမှုတွေတိုးလာနေတာကြောင့်အာဖရိကမှာအမေရိကန်တပ်တွေချထားမှုကလည်းအလျင်မြန်တိုးလာခဲ့ပါတယ်။2009ခုနှစ်တုန်းကအမေရိကန်တပ်ဖွဲ့ဝင် 3,200 လောက်ကနေဒီကနေ့ဒီအချိန်မှာတော့တပ်ဖွဲ့ဝင် 6,500 လောက်ရှိနေပါပြီ။တမ်မကြီးဂျွန်ကမ်ဘဲလ်ကအခုလိုပြောပါတယ်။
There is African concern that the U.S. approach
Africa ဒေသပေါ်စိုးရိမ်ချက်ရှိလာတာကြောင့် American ဘက်ကချဉ်းကပ်မှုကအရင်ကတည်းကစာရင်ပိုပြီးစည်ရေးပုံစံဒါမှမဟုတ်လဲစီရင်တဲ့လုံခြုံရေးကိစ္စတွေအပေါ်မှာပုံပြီးအာရုံစိုက်လာတာဖြစ်ပါတယ်
။သမ္မတ George W. Bush လက်ထက်မှာ John Campbell ကနိုင်ဂျီးရီးယားသံမကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အုပ်ချုပ်ရေးအားနည်းချက်တွေဟာအစွန်းရောက်ဝါဒရဲ့အရင်းမြစ်တွေဖြစ်တယ်လို့သံမကြီး Campbell ကပြောဆိုပြီးဒီကိစ္စတွေအပေါ်မှာအာရုံစိုက်လှုပ်ဆောင်ရမှာဖြစ်တယ်လို့ VOA ကပြောပါတယ်။ဒါပေမဲ့အစိုးရရဲ့အသုံးစရအစီအစဉ်အပေါ်ကြိုတင်သုံးသပ်ချက်အရာနိုင်ငံသားရေးဝန်ကြီးဌာနရဲ့အသုံးစရိတ်ကို၃ပုံတစ်ပုံသာရှော့ချလိုက်ရင်တော့လောက်ရကိုင်းရပို့ပြီးတော့ခက်ခဲသွားမယ်လို့လည်းတမ်မတ်ကြီးကပြောပါတယ်။အာဖရိကတိုက်အတွင်းစီးရေးဆောင်ရွက်ချက်တွေကိုကြီးကြပ်တဲ့ American Africa ကုကဲမှုဌာနကတော့ဒေတာရင်းကအာဖရိကစစ်တပ်တွေရဲ့အစ္စလာမ်ရဲ့အစွန်းရောက်တဲ့အပေါ်ချေမှုန်းရေးပို့ပြီးတော့အားကောင်းလာစေဖို့ရည်ရွယ်ထားပါတယ်။ အာဖရိကမှာတိုးများလာနေတဲ့နေရွယ်သူတွေတဲကအမျိုးသားအစီအတွက်ဟာဆိုရင်လူသစ်စုဆောင်မှုအရန်သင့်ဖြစ်နေပြီလို့အမေရိကန်စစ်တပ်အာဖရိကကုတ်ကဲရေးဌာနရဲ့ကြီးချက်သူတက်ချက်ကြီးရေမွန်ကိုလွန်လိုပက်စ်ကအခုလိုပြောပါတယ
်။ You have no options.And here comes an extreme.
ဆိုရင်ဝါရီတယောက်ရောက်လာပြီးတော့ဆိုင်ကယ်တစ်စင်းနဲ့သရုပ်သမီးတယောက်နဲ့ကန့်လန့်နေဆိုရင်မလုပ်မယ်ထင်ပါလေ။မိသားစုကလည်းငက်ပြတ်နေတယ်။ကိုကလည်းမဆောက်ရှောက်နိုင်တဲ့အခြေအနေမှာတခြားတယောက်ကအခွင့်အရေးပေးတာပါ
။ဆိုမာလီယာနိုင်ငံတွင်းကအယ်ရှာဘတ်နဲ့ IS စစ်သွေးကြော်တွေကိုတိုက်ခိုက်နိုင်ခွင့်အာဏာကိုဒီနှစ်မှပဲအစိုးရကတိုးချဲ့ခွင့်ပြုတာပါ။အာဖရိကမဟာမိတ်တွေနဲ့သူတို့ကိုအကြံဉာဏ်ပေးနေတဲ့အမေရိကန်တွေကိုခုခံကာကွယ်တိုက်ခိုက်မှုတွေမဟုတ်တော့ပဲ။စစ်သွေးကြွားတွေကိုထိုးစစ်ဆင်တိုက်ခိုက်ခွင့်ပြုလိုက်တာဖြစ်ပါတယ်။တက်ချက်ကြီးရေမွန်ကိုလွန်လိုပက်စ်ကအခုလိုပြောပါတယ
်။ It definitely helps because
ဘလို့လုပ်ပေးလိုက်တာကတိတ်ပြီးတော့အထောက်အကူဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့တက်တွေစစ်လက်နက်တွေကိုအကောင်းဆုံးနေရာချထားလှုပ်ဆောင်လာနိုင်ပြီးတက်ဆွမ်းသမျှအကူအညီပေးလာနိုင်ပါတယ်
။အာဖရိကတိုက်အတွင်းအစွန်းရဝါဒချေမှုန်းရေးစစ်ပွဲမှာပေးဆက်ရမှုတွေလည်းရှိနေတာပါ။အယ်ရှာဘတ်စစ်သွေးကြွားတွေကိုချေမှုန်းရေးဆိုမာလီယာလုံခြုံရေးတပ်ဖွဲ့တွေကိုကူညီပေးနေရင်ပြီးခဲ့တဲ့မေလအတွင်းအမေရိကန် Navy SEAL တပ်ဖွဲ့ဝင်တဦးကြာဆုံးခဲ့ရပါတယ်။ဒါ့အပြင်ပြီးခဲ့တဲ့အောက်တိုဘာလအတွင်းတုန်းကလည်းနိုင်ဂျာနိုင်ငံမှာခြုံခိုတိုက်ခိုက်ခံရတာကြောင့်အမေရိကန်စစ်သား၄ဦးကြာဆုံးခဲ့ရပါတယ်။လာမယ့်လတွေအတွင်းလုံခြုံရေးလိုအပ်ချက်တွေကြီးထွားလာမယ်ဆိုရင်တော့အမေရိကန်တပ်ဖွဲ့တွေအနေနဲ့အာဖရိကတိုက်တဝန်းမှာအန္တရာယ်ရှိတဲ့အခြေအနေတွေနဲ့ကြုံတွေ့လာရနိုင်ပါတယ်ရှင
်။မတင်ကြီးထိုက်ပြပြသွားတာပါရှင်။ဇင်ဘာဝေနိုင်ငံဟာနောက်အုပ်စုတွေကသူတို့ရဲ့မူဝါဒတွေကိုလာရောက်ပြီးပြဋ္ဌာန်းတာဆုံးဖြတ်တာနဲ့တန်တမာရေးဆက်ဆံဖို့ဘယ်လိုဆက်ဆံတင်လဲဆိုတာမျိုးတွေကိုဘယ်နိုင်ငံကမှလက်ဝတီအုပ်ထိန်းချုပ်တာမျိုးကိုခွင့်ပြုမှာမဟုတ်ဘူးလို့ဇင်ဘာဝေနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ် VOA သတင်းတောက်စီဗာစန်မိုဖူကဇင်ဘာဝေရဲ့မြို့တော်ဟာရာကနေပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့နားဆင်ပါရှင်ဇင်ဘာဝေနိုင်ငံသားရေးဝန်ကြီးတဲ့စူပီစီယိုမိုယိုကတရားဝင်ခတ်အပ်ထားခြင်းခံရတဲ့ဇင်ဘာဝေဆိုင်ရာတပ်တမန်တွေကိုရုတ်တရက်ခေါ်ယူတွေ့ဆုံခဲ့ပြီးဘယ်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒကိုမဆိုဝင်ရောက်သတ်မှတ်ပြဋ္ဌာန်းနိုင်တဲ့တမန်တော်နှစ်သားတွေဆိုတာမရှိဘူးလို့ပြောပါတယ်။ဇင်ဘာဝေရဲ့အတိုက်ခံတဲ့ရပ်သားခေါင်းဆောင်တွေဟာအင်္ဂါနေ့ကအမေရိကန်အောက်လွှတ်တော်ကြာနာပွဲမှာနိုင်ငံတကာတိုင်ဝမ်ကဇင်ဘာဝေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေတကယ်တမ်းဖြစ်လာစေဖို့တွန်းအားပေးကြပါလို့တောင်းဆိုခဲ့ပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးကအခုလိုခေါ်ယူပြောကြားခဲ့တာဖြစ်ပါတယ်။မစ္စတာမိုယိုကပြီးခဲ့တဲ့လကစပြီးစစ်တပ်ကကြောတော့နောက်ခံပြုပြီးအာဏာရယူထားတဲ့သမတအီမာဆန်မနာဂါဝါအစိုးရအနေနဲ့အမေရိကန်နဲ့ဗြိတိန်တို့လိုအနောက်အုပ်စုနိုင်ငံတွေအနေနဲ့အရင်သမရဟောင်းရောဘတ်မူဂါဘေးအစိုးရလက်ထက်ကမပြေဖြစ်တဲ့ဆက်ဆံရေးကိုပုံမှန်ပြန်ဖြစ်လာစေဖို့စတင်ခဲ့ပြီလို့ပြောပါတယ်
။ We seek therefore an honest respectful
ကျွန်တော်တို့ကလည်းအတိတ်ကိုစွန့်လွတ်ပြီးတော့ရိုးသားတဲ့လေးစားထိုက်တဲ့နောက်ပြီးတော့ပွင့်လင်းမြင်သာတဲ့ဆွေးနွေးပွဲတွေဖြစ်လာအောင်ကြိုးစားနေပါတယ်။လေ့လာဖော်ထုတ်နေပါတယ်။နောက်ပြီးတော့စီးပွားရေးဆိုင်ရာအကျိုးမြတ်တွေအပြန်အလှန်ရစေမယ်။စီးပွားရေးခွင့်လန်းတွေအတွက်လည်းဆက်လက်ဆောင်ရွက်နေပါတယ်။ကျွန်တော်တို့ဟာတယောက်နဲ့တယောက်လေးစားကြရပါမယ်။ဘယ်သူကမှတင်ပြဆုံးမနေစရာဒါမှမဟုတ်အပြန်အလှန်တွန်တင်ဆုံးမနေကြစရာအကြောင်းမရှိပါဘူး။ကျွန်တော်တို့ရဲ့ပြန်လည်ချင်းကပ်မှုဟာအကောင့်ခိုင်မာတဲ့ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာဆက်ဆံမှုတွေအရာပဲထူးခြားတဲ့အသွင်လက္ခဏာဆောင်နေပါလိမ့်မယ်။
ဇင်ဘာဝေအရင်အစိုးရလက်ထက်ကသဘောတူညီချက်ရထားပြီးခရီးပြတ်ထားခဲ့တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အလုံးကိုလည်းလေးစားလိုက်နာမှာဖြစ်တဲ့အကြောင်းဘူချုပ်ဟောင်းမိုယိုကပြောပါတယ်။၂000ခုနှစ်ဇင်ဘာဝေမှာရွေးကောက်ပွဲမတမာမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အဲဒီတုန်းကအာနာယဇန်နူပီအက်ပါတီအရာရှိကြီးတချို့ကိုအနောက်အုပ်စုကတန်ခတ်ပိတ်ဆို့အရေးယူထားတဲ့ကိစ္စတွေနဲ့ပတ်သက်လို့ညီနိုင်ဆွေးနွေးမှုတွေကိုဘရာဇီးတရုတ်ရုရှားနဲ့အိန္ဒိယတို့လိုနိုင်ငံတွေအနေနဲ့ဇင်ဘာဝေကိုဆက်ပြီးတော့ကူညီသွားမယ်လို့မျှော်လင့်နေတဲ့အကြောင်းလည်းသူကပြောပါတယ်
။ An egocentric pursuit of foreign policy would be both blind
ကိုကြိုးတွက်ပဲကြည့်ပြီးချမှတ်တဲ့နိုင်ငံသားရေးမူဝါဒဟာအကန့်နဲ့တူပြီးတော့မအောင်မြင်နိုင်ပါဘူး။ဘုံကြီးမှန်းချက်ပန်းနိုင်ကိုရှောက်တဲ့အခါမှာရိုးသားမှုရှိပြီးတော့လေးစားလောက်တဲ့လှုပ်ဆောင်မှုတွေလုပ်ရမှာပါ။လူခွင့်ရေးတို့ကြားမခွဲခြားမှုဆိုင်ရာတို့အပြင်လက်နဲ့ထုတ်လုပ်တာတွေဖြတ်သိမ်းတာတွေနဲ့ဆိုင်တဲ့ကိစ္စမျိုးတွေဟာအငင်းပွားစရာမလိုပါဘူး။အရေးကြီးတာကဒီလိုပြဿနာတွေအတွက်ခိုင်ခိုင်မာမာနဲ့မှန်မှန်ကန်ကန်ရင်ဆိုင်ရတဲ့စိတ်ဓာတ်ရှိဖို့လိုပါတယ်
။ဇင်ဘာဝေမှာကျင်းပမဲ့ရွေးကောက်ပွဲတွေဟာ2018ခုနှစ်လပိုင်းမှာကျင်းပလိမ့်မယ်လို့ခန့်မှန်းထားပြီးလွတ်လပ်တရားမျှတပြီးပွင့်လင်းမြင်သာမှုရှိသလိုအကြမ်းဖက်မှုတွေလည်းကင်းဝေးပါလိမ့်မယ်လို့မစ္စတာမိုယိုကပြောပါတယ်။ဒါပေမဲ့အာဖရိကတိုက်ဆိုင်ရာနိုင်ငံတကာတရားသူကြီးများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ အာနုဆွန်ကာကတော့အဲ့ဒီအခြေအနေတွေဖြစ်ထွန်းလာဖို့လှုပ်ရှားတွေအများကြီးရှိနေသေးတဲ့အကြောင်းပြောပါတယ
်။ The expectation is understood
by သူတို့အနေနဲ့လာမယ့်ရှစ်လအတွင်းတရားမျှတမှုနဲ့လွတ်လပ်ပြီးယုံကြည်ရတဲ့ရွေးကောက်ပွဲတရားကျင်းပပေးဖို့လိုအပ်တဲ့အခြေအနေတွေအလုံးအကုန်လုပ်ပေးဖို့နိုင်ငံတကာတရားသူကြီးများကော်မရှင်ဘက်ကမျှော်လင့်ထားပါတယ်။ဒါမှအရသာအုပ်ချုပ်မှုအပြည့်ပြန်ပြီးရလာနိုင်မှာဖြစ်ပါတယ်။ဒီလိုလှုပ်ဖို့အတွက်2013အခြေခံဥပဒေအတိုင်းရွေးကောက်ပွဲဥပဒေနဲ့အညီအပြည့်အဝလိုက်နာလှုပ်ဆောင်နိုင်မှုအပါအဝင်လိုအပ်တဲ့များပြားတဲ့လုပ်ငန်းအဆင့်ဆင့်ကိုလှုပ်ဆောင်နိုင်မှာဖြစ်ပါတယ
်။အာဖရိကတိုက်ဆိုင်ရာနိုင်ငံတကာတရားသူကြီးများအဖွဲ့ဟာဇင်ဘာဝေနိုင်ငံအတွင်းကလူ့အခွင့်အရေးဆိုင်ရာအခြေအနေတွေကိုစောင့်ကြည့်အကဲဖြတ်နေတာလည်းဖြစ်ပါတယ်ရှင်။
ရှင်2019ခုနှစ်ကုန်ဆုံးတာနီးမှာပဲမြန်မာသတင်းသမားနှစ်ယောက်အဖမ်းခံရတဲ့သတင်းနဲ့ကြုံရပါတယ်။ကုန်ဆုံးတော့မယ့်2019ခုနှစ်ထဲမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအထက်အကျနဲ့စိန်ခေါ်မှုတွေပါဝင်ကြုံခဲ့ရပါတယ်။တိုင်းပြည်တစ်ခုမှာအရေးကြီးတဲ့မန်နိုင်တစ်ခုအဖြစ်နိုင်ငံတကာကလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာဖို့ဘယ်လိုလိုအပ်ချက်တွေရှိနေပါလဲ။ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတော့ရည်ရွယ်လေးလေးနဲ့ပြုလုပ်ပါရစေ
။သမစနေညတိုက်ရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့ VOA ဝိုင်းတော်သားတွေကတောတာရှင်ဖေးချစ်ပြိတ္တအတွက်ဆိုတော့ခင်ဝိုင်းရဲ့ပြည်မှာဆောင်းဆိုတဲ့ဒေသချင်းလေးကိုဒီဇင်ဘာ၁လဆောင်းဖြစ်ရွေးချယ်ထားပါတယ်။နားဆင်ကြကြရအောင်ပါရှင်။ဒါကခင်ဝိုင်းရဲ့ပြည်မှာဆောင်းဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ15ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 40နဲ့50ပြင်လိုင်းလက်မီတာ190တို့ကနေပြီးဖမ်းယူနိုင်နိုင်ပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းမှာ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရဖို့ရှိပြီးကျန်းမာရေးအစီအစဉ်မှာတော့စီးပူညောင်းကြယောဂဘယ်လိုကုသနိုင်သလဲဆိုတာနဲ့ပတ်သက်လို့
ဒီအစဉ်လို့ဒီကာသာယောဂဖြစ်တဲ့စီဝဉာဏ်ယောဂကယောက်ျားတွေမှာမိန်းမတွေမှာတွေ့နေရတယ်။ကျွန်တော်စဉ်းစားအနေနဲ့ကျွန်တော်တနေ့လူနာ30
မြန်မာနိုင်ငံဆရာဝန်များအတင်းကဒေါက်တာမြင့်ဦးနဲ့ဆက်သွယ်မြင်းများထတာကိုနားဆင်ရမှာပါ။အဲဒီနောက်တိုင်းရင်းသတင်းမှာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။အခုအရင်နှဆုံးတော့ဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီလိုမြင်တင်ပြမယ် ATM အတုံးကတော့
in the black
ဖြစ်ပါတယ်စာလုံးပေါင်းက in ကအထဲမှာ the the black black ကအမေရောင်ဆိုတော့ scribe ထုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့အမေရောင်ထဲမှာပေါ့ဒီနေရာမှာ black ဟာမှင်အမေရောင်ကိုရည်ညွှန်းသုံးထားတာဖြစ်တဲ့အတွက်ကြောင့် in the black လို့ဆိုရမှာဓာတ်ရိုက်ဒီဘက်ကမှင်အနဲ့ရောင်ဒါမှမဟုတ်မှင်အမေရောင်နဲ့လို့ဆိုရင်ပို့ပြီးစီလိုလိမ့်မယ်လို့ဆိုရမှာပါစီရင်ငိုင်းတွေစီရင်စစ်တွေအတွက်နောက်ဆုံးငွေစီရင်ပြရမှာမှင်မဲနဲ့ပိတ်ပြရဲဆိုရင်အမျက်ထွက်တဲ့သဘောစီရင်ကြရဲ့သဘောဖြစ်ပါလေအရှုံးပေါ်ရင်ရောစီရင်မကင်ရင်ရောဘယ်လိုပြောမလဲ
in the red
လို့ပြောလို့ရပါလေစာလုံးပေါင်းက in in the the red red ကအနီရောင်ဆိုတော့မှင်နီရောင်နဲ့ဖြစ်ပါလေမှင်နီရောင်နဲ့စီရင်ပြရင်အရှုံးပြတာဖြစ်တယ်လို့မှင်မဲနဲ့ပိတ်ရင်တော့စောစောကကျွန်မပြောခဲ့တယ်လို့ပဲစီရင်ကြိုက်တာအမြတ်ရတဲ့သဘောဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Jack I notice you live within your means so that means you will always be running in the black but your brother Jim spends a lot on expensive things it's no wonder he's running in the red
Jackie ခင်ဗျားကတော့ကိုတနိုင်ချင်းချင်းစားစားနေနေတော့ဝင်းဝင်းနဲ့တုံးဝေဟာအမြဲမျှနေတယ်လို့ကျွန်တော်သတိထားမိတယ်။ဒါပေမဲ့ခမညီဂျင်ကတော့ဗျာဈေးကြီးတဲ့ပစ္စည်းတွေပေါ်မှာတိတ်ကိုဖြုံးနေဆိုတော့သူကတော့အမြဲငွေလိုနေတာမဆောင်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Jack, I notice you live within your means, so that means you will always be running in the black.But your brother Jim spends a lot on expensive things. It's no wonder he's running in the red.
အများရတယ်ဝင်းဝင်းနဲ့ထွင်ဝီကြိုက်တယ်ဆိုရင် ATM အသုံးရဘယ်လိုပြောမလဲ
In the black.
လို့ပြောလို့ရပါတယ်အရှုံးပေါ်တယ်ဝင်းဝင်းနဲ့ထွင်ဝီမကြိုက်ဘူးဆိုရင်ရောဘယ်လိုပြောမလဲ
In the red.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တယ်ATM အတုံးတွေပဲဖြစ်ပါလေ
။ဒေါ်လာလာတန်းစီစဉ်ပို့ချပေးနေတဲ့အီရန်သုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ကာလာသာယောဂလို့လူသိများတဲ့စီးပူညောင်းကြယောဂအကြောင်းကိုနားဆင်ကြရမှာပါ။စီးပူညောင်းကြယောဂဟာမြန်မာပြည်တွင်းမှာအခုဆိုရင်အမျိုးသမီးတွေမှာပါဖြစ်လာနေတာကိုတွေ့နေရပြီးဒီယောဂဟာသတိမပြုမီရင်ကြီးမားတဲ့အဆိုးကျိုးတွေဖြစ်လာနိုင်ပါတယ်။ဒီယောဂဘာကြောင့်ဖြစ်လာရသလဲ။ဘယ်ပုံစံနဲ့ကူးစက်သလဲ။ကာကွယ်ကုသနည်းတွေကဘာတွေလဲဆိုတာနဲ့တူတကယ်လို့ယောဂရှိမှန်မသိလို့ဖြစ်စေတိရတာနဲ့မကုသနိုင်လို့ဖြစ်စေဒီတိုင်းမဲ့နေမယ်ဆိုရင်ရင်ဆိုင်ရမယ့်နောက်ဆက်တွဲဆိုကြိုးတွေအကြောင်းမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြေဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
် Okay ဒေါက်တာမြေဦးပြန်လာကျွန်တော်တို့ဒီကာလာသာယောဂလို့သူတည်နေရတဲ့ဒီဇေနုဆိုင်ရာကုသယောဂတွေကမှာစီးပူညောင်းကြယောဂကမြန်မာနိုင်ငံမှာဖြစ်တဲ့ဒါဘယ်လောက်ရှိလဲ
ကျွန်တော်ဒီအထွေယောဂကိုဆေးဆရာဝန်တယောက်အနေနဲ့ပေါ့နော်တာမန်ယောဂအကုန်လုံးကိုကြည့်နေချိန်မှာနေ့စဉ်လိုလိုဒီကာလာယောဂဖြစ်တဲ့စိတ်ဝိညာဉ်ယောဂယောက်ျားတွေမောင်မိန်းမတွေမှာတွေ့နေရတယ်ကျွန်တော်စေငန်းအနေနဲ့ကျွန်တော်တနေ့လူနာ30ကြည့်ရဆိုလို့ရှိရင်တယောက်300လောက်ကအများအတန်းဒီကာလာယောဂစိတ်ဝိညာဉ်ကနေလာလာရှိတယ်ဒေါက်တာစိတ်ဝိညာဉ်ကြလို့တော့ပြောကြတယ်ကနိုရီးယားဖြစ်တာတော့ Neisseria gonorrhoeae ဆိုတဲ့ဘက်တီးရီးယားမျိုးပေါ့နော်ဒါလည်းမှုဆိုင်ရာကုသယောဂလို့ဆရာကပြောသွားသလိုပဲလိင်ဆက်ဆံလို့တောင်းလိုက်ကြောက်ကုနေကြတဲ့ယောဂဖြစ်ပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အဓိကဖြစ်ရခြင်းကတော့လိင်မှုဒီဆက်ဆံရေးကဒီလုံခြုံတဲ့အနေအထားမရှိတဲ့အတွက်ဖြစ်ရတာပေါ့။တခြားဒီဖြစ်စေတဲ့အကြောင်းတွေရှိသေးလားဆရာ
။အများစုကတော့လိင်ဆက်ဆံတယ်လို့ပြောနေတယ်။ခေတ်ကဘယ်လိုကြောင်းလာလဲဆိုတော့လိင်ဆက်ဆံတယ်ဆိုတာလိင်အင်္ဂါချင်းချင်းထိတူတာမဟုတ်တော့ဘဲနဲ့လက်နဲ့ထိတာ၊ပါးရပနိုင်တဲ့ပါးစပ်နဲ့စအုပ်နဲ့အဲ့ဒီလိုတွေထိတွေ့လို့ကုသတာတွေလည်းပေါ်လာတာပေါ့။ဘာလို့တော့ဒီကဲမှာဘလောက်ရှိအောင်တွေ့ရလဲဆိုလို့ရှိရင်လိင်မဆက်ဆံရပါပဲနဲ့ကူးဆက်တာပေါ့နော်ဘလို့လဲဆိုတော့သူကဒီအနှိတ်ခမ်းသွားနေတယ်လူသမီးကဟိုလားယောက်ျားကိုနှိတ်ပေးနေသူ့ရဲ့လိင်ငံကိုကင်ပေးရတယ်ရှိလာတယ်အဲ့ဒီယောက်ျားကကာလာယောဂါဖြစ်အဲ့ဒီစိတ်ပူကြောင့်ရဖြစ်တဲ့အရေးကသူ့လက်ကိုထိသွားတယ်သူကလက်မစိဘူးတ िश ူးနဲ့ပဲတုပ်လိုက်တယ်နောက်တစ်ဆက်ရှိမှနောက်တဦးကိုချပြီးနှိတ်ပေးတယ်နှိတ်ပေးတဲ့အခါမှာအဲ့ဒီလူကလည်းသူ့လက်နဲ့ပဲနောက်တဦးကိုတခါတည်းကိုပဲကင်ငါကိုကင်တွေပေးလိုက်ပြန်ဟောအိမ်မှာနောက်တစ်ယောက်ကစိတ်ဝိညာဉ်ရောကကုသခါလေသူခင်ဗျာတိတ်ရိုက်ခုနေထိထူတာမဟုတ်ဘူးဈာကံလက်ကံနဲ့တဆင်ပေါ်လေကုသွားတာပေါ့အဲ့လိုမျိုးတွေပဲသူများတကာရဲ့ပေါင်းမိမှာပေးထားတဲ့ဒီကကြားထားတဲ့အချက်တွေရှိတယ်ကိုကကြောက်ဆွတ်လိုက်လို့ကိုတိတ်ဆဲတဲ့ထိပြီဆိုတော့ဒါကုရပါလေဒါမျိုးကြတော့ကလိင်ဆက်ဆံမယ်နဲ့ကုရရတာမျိုးတွေရှိတယ်အဓိကကတော့တရားနဲ့တရားလိင်ဆက်ဆံလို့ကုနေကြတာ
ဟုတ်ကဲ့ဆရာဒီကုဆက်နိုင်တဲ့နေမျိုးစံကိုသိထားပြီးတဲ့အခါမှာကောင်းဝင်နေတဲ့အနေအထားဘယ်လိုရှိလဲဆရာ
အကောင်းဆုံးကတော့လိင်မှုဆိုင်ရာကိစ္စမှာအိမ်အောင်ရှင်နေဆိုလို့ရှိရင်တင်းတင်းတင်းရပါတော့နော်တရားမယ့်တရားပစ္စာရှိပြီးတော့အပြင်ဖို့နဲ့မသွားဖို့ပေါ့ဒါနံပါတ်၁ကအရေးကြီးဆုံးပဲဒါပေမဲ့အဲ့ဒါကဘလောက်ပဲပြောပြောနေစဉ်မှာကိုယ့်ရှိမှာတော့အပြင်ဖို့နဲ့မသွားဘူးစိတ်ခွဲရမှာတကယ်ငယ်ချင်းကတိုက်တွန်းလို့အရက်ကလေးတောက်ပြီးလို့ပါနေပြီးတော့အပြင်ဖို့နဲ့သွားလိုက်ကြတယ်အဲ့လိုမျိုးကြတော့လိင်ကဆွပေါ့နော်ဒါမျိုးသားတွေကအများနဲ့စောင့်ထားပြီးတော့ဒါမျိုးတုံ့ရင်98ရာခိုင်နှုန်းကောက်ဝင်နေပါလေအဲ့ဒါပဲတစ်ချိန်လုံးတုံ့ရမယ်ကျွတ်လို့မဟုတ်ဖြစ်နေပထမပိုင်းကျတော့ဆော့ကမတော့ဘူးသူတို့တွားပြီးတော့ထိတွေ့လိုက်ကြတယ်ပြီးတော့မှပြစ်စာပြီးကန်နေတော့မှဆော့ဆုံးနေအဲ့တော့လေကုဆက်သွားပါပြီတချို့ကျတော့လေပါဇက်နဲ့အရင်ตายရတယ်ပြီးတော့မှလေငါဆွတ်ဆွတ်ပြီးတော့မှလေငါအချင်းချင်းထိတယ်ပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်လေပထမပါဇက်ထိရတယ်ကုဆက်သွားပြီးသားဖြစ်တယ်ဒါကြောင့်ပါဇက်ကနေလေကုနိုင်တယ်လေခင်းထဲမှာဒီပူရရှိနိုင်တယ်ပေါ့ဒီအဲ့တော့ဒါကအိမ်တော်ရှင်နေအိမ်တော်မရှိတဲ့လူတွေကလည်းဒီလိင်ဥက္ကုခိစ္စသွားမယ်ဆိုတဲ့အခါတိုင်းမှာဒီအစွန်းလိင်ပေါ်ဖြစ်တဲ့ကွန်ဒုံးကိုအမြဲတုံးနေတော့ကာကွယ်လို့ရှိတယ်။နောက်တစ်ခုကဒီယောဂါကကနစီးပူတယ်စီးကျင်တယ်ဆိုအမျိုးသားတွေမှာပဲဟိုစီးလန်းကြောင်းနဲ့တုပ်ပိုးလန်းကြောင်းကတစ်ခုရထတာဟုတ်။အဲ့တော့သူကစီးပူချက်ချင်းနဲ့လာပြတယ်။သူတို့အိမ်ကမိန်းမတွေကအဖြူဆင်းနေတာလည်းရှိမယ်ဒါပေမဲ့သူတို့ကလက္ခဏာမပြတော့သူမိန်းမတွေပစ်ထားလိုက်ပါတော့။ကတူကတော့ပျောက်သွားပြီ။ဒါပေမဲ့နောက်3-4ရက်တကြာသူ့မိန်းမနဲ့ပြန်နေတယ်။သူ့ကိုပဲပြန်ကူးတာ။အဲမိန်းမကတော့လက္ခဏာမပြဘူး။ယောက်ျားကခဏခဏကမရှိဘူးလားကြာပြီဖြစ
်။ဟုတ်ကဲ့ဆရာကြီး။ယောဂဖြစ်လာခဲ့ပြီဆိုရင်ဆရာကြီးဂျိုတိနိုင်မှုဘာလက္ခဏာရှိနေလဲဆရာကြ
ီး။လက္ခဏာကတော့ရှိမှုရယ်ပေါ့ဗျာ။အမျိုးသမီးကတော့လက္ခဏာမပြဘူး။ဒါမှပဲအမျိုးသမီးတွေကသာမန်အချိန်မှာလည်းအထူးရင်ဆင်းတတ်တာ哦။ကဲသူတို့ကလည်းစီးရီပူလာပြီးရှိခဲ့တယ်။အဲတော့မျိုးသမီးကမကုတ်ဝဲထားရင်သူတို့စီးဆက်တွေကြိုက်ခဲနာခြင်းပြောတဲ့အင်းကြီးရောင်းနေ။အဲ့ဒီကနေမှမြုံသွားနိုင်တယ်ခလေးမရနိုင်တော့ဘူး။အဲတော့ဒီကြားထဲမှာတားအူလမ်းကြောင်းတွေပိတ်ပြီးတော့ကိုယ်တည်တဲ့အခါမှာတိတ်နေမှမတည်ဘူး။တိတ်ရင်အပြင်ပမှာစီးရတာဖြစ်လာနေတာပေါ့နော်။အဲတော့လက္ခဏာအဖြစ်တော့ဒီစီးပူစီးကျင်တယ်လို့ပဲသိထားတယ်။တခါတည်းကျရင်မရှိဘူး။အဲ့ဒီကကိုယ်စီးအိမ်မှာကိုယ်စီးလမ်းကြောင်းမှာနာခြင်းကြိုက်ခဲတာကြည့်သွားလို့ပူပြသွေးကြတာဖြစ်လာရင်တော့ပြီးတော့ကို့မှာလည်းလေးဆက်ဆံမှုရှိထားတယ်ဆိုတဲ့ရာသွင်းရှိထားရင်တော့ဒါဟာကာလာယောဂဖြစ်နေပြီလို့မှတ်သားလို့ရတယ်
ဟုတ်ကဲ့ဆရာကြီးအခုလိုဒီယောဂလက္ခဏာတွေပြလာပြီဆိုတော့ဒီကုသမှုကအရေးကြီးတာပါဆရာနော်ဘလို့ကုသမှုတွေရှိလဲဆရာ
လူရအကိုပဲဖြစ်ကုတယ်ကိုရအဲ့အဖော်မကုဘူးဒါတော့ဖြစ်ကုတဲ့နေရာမှာဒီလိုတွေ့ပြီဆိုရင်ဘယ်လိုဆက်ဆံတာဆက်ဆံတာမျိုးဖြစ်ကုပြလိုက်ပါအဲ့ဒီစီးပူမှာအဲ့ဒီဘာနဲ့တော့လည်းမဖြံဘူးသူ့ဘောကူတော့ခါဘလောက်ပဲသွားသွားယောဂမကုဆက်တော့ဘူးပေါ့ပြီးတော့စီးကုပြီးတော့တပတ်ကြာတော့မှပြန်လေပြီးတော့အတူတူနေကြပါအဲ့လိုမှားတယ်ဒီနေ့စီးကုပြီးဒီနေ့ငါထူစင်တာရက်သွားတယ်ဒါပေမဲ့နောက်2ရက်3ရက်တကယ်မှပြန်နေခဲ့ပြီးစီးတော့ကိုယ်ကခဏပြန်ဆင်းနိုင်တာဟုတ်တော့စီးကုတာမှုရဲ့ထိရောက်လက်ကမှာစီးရအမြဲတမ်းဆန့်ဖြစ်ပါတယ်ဒီနေ့ထို့ဒီနေ့ပြောက်တယ်အ ခုခေတ်ကာလမှာဈေးတော့ထိုးရတယ်တောက်သေးတယ်ပြီးတော့ပြရတာရှိရဲ့တခါတည်းတစ်ချိန်လေးပြီးပြီးတော့ပျောက်တဲ့စီတွေပေါ်နေတယ်ပေါ့နော်ဒါပေမဲ့လည်းအဲ့ဒီဟာကိုကပေါ်ပြီးတော့တစ်ပတ်လောက်တည်းမှာဒီပေါ်နေပဲပြန်နေတဲ့ကိုယ်စီတန်ကိုပါပဲလေ
ဟုတ်ကဲ့ဆရာကြီးဒီယောဂါကိုတေချာမကုနိုင်လို့ရှိရင်ပေါ့ဆရာနော်နောက်ဆက်တွဲယောဂါတွေဖြစ်နိုင်တဲ့အနေထားရော
အဲ့ဒီပုံရောင်းကြမကုပဲထားရင်အမျိုးသားဆိုလို့ရှိရင်ကပ်ပယ်ကြီးတွေရောင်းလာတာပေါ့နော်သူတို့ကလည်းနောက်ကိုသုတ်ပိုးတွေမထုတ်နိုင်တော့ဘဲနဲ့ယုံသွားတဲ့လူသားတွေဖြစ်သွားနိုင်တယ်နော်ဒီကနုပ်ပိုးကတွေးရတဲ့နေတစ်ဆင့်ပြန်ပြန်ပြီးတော့အစ်စ်အနစ်တွေမှာရောင်းနေနှလုံးအပြေးကြီးရောင်းနေတယ်ခြေကညောင်းရတဲ့တစ်ဆင့်တဲ့ပြီးတော့ကြောက်ကတ်တွေရောင်းနေတယ်စိတ်ရင်းရောင်းနေတယ်နောက်ဆုံးဘုံနောက်အပြေးရောင်းနေနောက်ဒီတင်ကားထွက်နေတဲ့ဒီကနုပ်အစီကိုမျက်စိပုံမြင်မျက်စိနာတယ်အဲဒါကြောင့်ကျွန်တော်တို့ကသူ့အမျိုးသမီးမှာကိုယ်ဝန်ရှိနေပဲဆိုကြပါလို့ကိုယ်ဝန်ရှိတဲ့အမျိုးသမီးကိုကိုယ့်ရဲ့ကိုယ်တော်ရည်တွေနဲ့သွားပြီးဆက်ဆံလိုက်မိမယ်ပြီးတော့ကိုယ်ကတော့စိတ်ကူးလို့ပြောင်းနေတယ်အမျိုးသမီးကခလေးမွေးနိုင်ခလေးကဒီမွေးလမ်းကြောင်းကဖြတ်တော့အဲ့ဒီခလေးကမျက်စိညာပြီးပါလာတယ်အဲ့အဲ့လိုမျိုးတွေကကျွန်တော်တို့တွေ့ရတာပေါ့နော်အဲ့တော့မွေးရခလေးမှာကိုယ့်မျက်စိဖွင့်မရဘဲနဲ့ပိတ်ပြီးတော့ဒါပြီးတော့ဒီကိုယ်တော်ကမျက်စိနဲ့ရောက်နေတာအဲ့အင်မတန်ကြောက်ဖို့ကောင်းပါလေ။နောက်ကာသာယောဂဆိုတာကအခုကျွန်တော်တို့အမြင်အားဖြင့်တော့ဒီစီးကမ်းကြောင်းနဲ့သူဆင်းလာပါဒါကနိုလို့ပြောလိုက်တာ။ဒါနဲ့ကနိုတို့အတူတွေးပြီးတော့ HIV ပိုးကပါလာနိုင်တယ်။ဒီလိုပဲဆစ်ဖလစ်ပိုးကြီးပါလာနိုင်တယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကဒီကနိုကိုဒီနေ့ဆေးကုလို့ပျောက်သွားတဲ့ဆိုပေမဲ့တွေးရစ်ကြည့်ရမယ်။ဆေးစစ်ကြည့်မှသာလေသူကဆစ်ဖလစ်ပိုးရှိနေသလား HIV ပိုးရှိနေသလားဆိုတော့ကျွန်တော်သိမယ်။တခါကျ HIV ပိုးကြောင့်နောက်3-5ကြာမှပြန်ဆက်ခံရတာလည်းရှိတယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးကျေးဇူးပါဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်ဒီစီစဉ်ကိုကြာသာပြည်ညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ပါတယ်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလောကကဏ္ဍကိုတော့နေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နိုင်ငံရေးဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နိုင်ဖို့အတွက် UNFC အဖွဲ့ကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တက်မလို့ကာကွယ်ရေးဦးစီးချုပ်တို့စီကိုတွဲဆောင်ခွင့်ရဖို့အတွက်တီးခြားစီစာနှဆောင်ပေးပို့ခဲ့ပါတယ်။ရဦးမျိုးနဲ့အတွင်းရခိုင်တက်မလို့ AA ကနေမိုင်းထောင်ထားတယ်လို့တက်မလို့ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ချက်ကို AA ဘက်ကညှင်းဆိုခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မောင်နှုတ်ခရိုင်အတွင်းမှာအခြေချနေထိုင်ဖို့အတွက်ရန်မြဲမှန်အောင်နဲ့တန်တွဲမျိုးနယ်ကရခိုင်မိသားစုတွေစတင်ရောက်ရှိလာနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါညညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနိုင်ငံရေးဆွေးနွေးမှုများဆက်လက်လှုပ်ဆောင်ဖို့အတွက်ဒီဇင်ဘာလ10ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းတို့ထံကိုတီးခြားစီစာနှဆောင်ပေးပို့ခဲ့တယ်လို့ UNFC ဗဟိုအလုံမှုဆောင်ကော်မတီဝင်နိုင်အောင်မငေးကပြောပါတယ်UNFC ကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံတဲ့အခါ UNFC ကအဆိုပြုထားတဲ့အချက်၈ချက်ထဲကမပြေလည်သေးတဲ့အချက်နံပါတ်၁နဲ့အခြားအချက်များရှိစကလုံးအသုံးလုံးအတိတ်ပဲဖွင့်ဆိုချက်များကိုညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့နိုင်အောင်မင်းကပြောပါတယ်အခုလိုတွေ့ဆုံမှုတောင်းဆိုတာဟာတွေ့ဆုံမှုအတွက်ပြီးခဲ့တဲ့ဒီဇင်ဘာလ၈ရက်နေ့ကနေ၁၀ရက်နေ့အထိကျင်းပခဲ့တဲ့ UNFC ဗဟိုအလုံးမှုဆောင်ကော်မတီတိုးချဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာပါပြီးခဲ့တဲ့နိုဝင်ဘာလ၁၆ရက်နေ့က UNFC နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့နှစ်ဝက်မှအချိန်တွေ့ဆုံဖို့ကြိုတင်စီစဉ်ထားခဲ့ပေမဲ့တပ်မတော်ဒါကိုယ်စားလှယ်တွေနဲ့ UNFC ရဲ့ DPN ခေါင်းဆောင်တို့အကြား Federal Democracy ပြည်ထောင်စုနိုင်ငံတည်ဆောက်သွားရန်ဆိုတဲ့စာတားညှိနှိုင်းမရဖြစ်ခဲ့တဲ့အတွက်တွေ့ဆုံပွဲပြည့်ပြည့်သွားခဲ့တာဖြစ်ပါတယ
်စစ်တွေရန်ကုန်ကမ်းလှမ်းမြောက်ဦးမြို့သမရစ်ကျေးရွာနီးမှာတွေ့ရှိရတဲ့မိုင်းတွေဟာရခိုင်တပ်မတော် AA ကထောင်သားတဲ့မိုင်းတွေဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်မှုကမှန်ကန်မှုမရှိဘူးလို့ရခိုင်တပ်မတော် AA ဘက်ကညှင်းဆိုလိုက်ပါတယ် AA အကြမ်းဖက်တောင်းကျမ်းတို့ဘက်ကရန်ကုန်စစ်တွေကမ်းလှမ်းမှာလက်လုံးမိုင်းနှလုံးကိုပေ40ခန့်ခွာပြီးထောင်သားတာကိုတွေ့ရှိရတဲ့အတွက်ပြည်သူတွေနစ်နာမှုမရှိအောင်ရှင်းလင်းခဲ့ရတယ်လို့ဒေလ9ရက်နေ့မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းသတင်းထုတ်ပြန်ခဲ့ပါတယ် ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကရခိုင်တပ်မတော်အနေနဲ့အများပြည်သူသွာလာနေတဲ့လမ်းတွေမှာပြည်သူတွေနစ်နာအောင်လှုပ်ဆောင်မှာမဟုတ်သလိုမြန်မာတပ်မတော်ကရခိုင်တပ်မတော်ကိုပြည်သူတွေကလည်းအမြင်လွဲအောင်ဆွဆွဲချက်တာဖြစ်တယ်လို့ပြောပါတယ်။ဒီဇင်ဘာလ6ရက်နေ့ကလည်းမြေပုံမြို့နယ်တီလာရွာနားကရာဂုံစစ်တွေကလမ်းမှာမိုင်းပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်တပ်မတော်သား၄ဦးတန်ရရရှိခဲ့ပြီးတပ်မတော်ပိုင်းကားစီးလည်းထိခိုက်မှုရှိခဲ့ပါတယ်။
ရှမ်းမျိုးသားအဆင့်နိုင်ငံရေးအတွက်ကြိုတင်ပြင်ဆင်ခြင်းနေနဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မှာအလို့ယုံဆွေးနွေးပွဲတက်ပြုလုပ်ကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကိုဒီဇင်ဘာလ17ရက်နေ့ကနေ15ရက်နေ့အထိကျင်းပမှာဖြစ်ပြီးနိုင်ငံရေးကဏ္ဍ၊လုံခြုံရေးကဏ္ဍ၊လူမှုရေးကဏ္ဍ၊စီးပွားရေးကဏ္ဍ၊မြေယာနဲ့သဘာဝတရားစာတကဏ္ဍဆိုတဲ့ခေါင်းစဉ်ကြီး၅ခုကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲပြီးရင်အဖွဲ့၅ဖွဲ့ခွဲပြီးတော့ဒီဇင်ဘာ18ရက်နေ့ကနေ23ရက်နေ့အထိရှမ်းပြည်တွင်16မြို့နယ်ထဲကလူထုနဲ့ကွင်းစင်တွေ့ဆုံပြီးစာနာသဘောထားတွေကောက်ယူသွားမှာဖြစ်ပါတယ်။ရှမ်းမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကိုတော့ဇန်နဝါရီလနောက်ပိုင်းမှာလင်းခင်းမြို့မှာကျင်းပဖို့သဘောတူညီထားတာဖြစ်ပါတယ်
။မြန်မာနိုင်ငံသားတိုင်းလူကုန်တိတ်ခါလူခုရေးမြင့်တင်ရေးနဲ့တရားဥပဒေစိုးမိုးရေးတို့အားကောင်းလာစေဖို့ရည်ရွယ်ချက်တွေနဲ့အကျဉ်းခွန်ဆယ်မြောက်အပြည်ပြည်ဆိုင်ရာလူခွေးရေးနှိက္ခန္ဓာကိုမွန်ပြည်နယ်တံပူစရမြို့နယ်အနင်းကျေးရွာမှာခြေပြုပြီးမွန်လူမှုအဖွဲ့အစည်းတွေကနေဒီဇင်ဘာလ10ရက်နေ့ကကျင်းပခဲ့ပါတယ်။လူခွေးရေးနဲ့တရားမျှတမှုရှာဖွေခြင်းဆိုတဲ့ကောင်းစဉ်နဲ့အွန်လိုင်းဓာတ်ပုံပြန်ပွဲကျင်းပခြင်းအနီးပတ်ဝန်းကျင်ကျေးရွာတွေထဲမှာမော်တော်ယာဉ်တန်ဆောင်သေးဝိုင်းဖြစ်ရောပြီးလူခွေးရေးပညာပေးဆရာရွက်ဆရာန်ဖြတ်ဝေခြင်းနဲ့အခမ်းအနားကျင်းပတဲ့ဆင်မြင့်မှာအသိပညာပေးဆွေးနွေးပွဲစကားဝိုင်းပြဇာဘေးလိမေးမြန်းရေးစီစဉ်နေပြုလုပ်ခဲ့တယ်လို့ကျင်းပရေးကော်မတီဝင်နိုင်စဝေါ်မွန်ကပြောပါတယ်။ညနေပိုင်းခန်းနားမှာကဘာပေါ်ရှိလူခွေးရေးချုပ်ဖောက်ခံရသူတွေအတွက်စုဆောင်မြေတာပို့သပြီးဆွေးနွေးပွဲစကားဝိုင်းမှာလူခွေးရေးနဲ့မော်မျိုးသားပညာရေးခွေးရေးကြောင်းအမျိုးသမီးနဲ့ကလေးလူငယ်ခွေးရေးလူခွေးရေးနဲ့တရားဥပဒေစိုးမိုးရေးကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ်။
ချင်းပြည်နယ်အစိုးရရဲ့ဟာခါမြို့စီပင်အဲရီယာတိုးချဲ့မှုကိုကန့်ကွက်တဲ့အနေနဲ့ဟာခါမြို့တောင်လူလေဓမ္မအဖွဲ့ကဥဆောင်ပြီးဒီဇင်ဘာလ17ရက်နေ့ကလမ်းမပေါ်ထွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒေသခံပြည်သူလူထု400ခန့်ပါဝင်တဲ့ဆန္ဒပြသူတွေဟာဟာခါမြို့စီပင်အဲရီယာတိုးချဲ့မှုရပ်ဆိုင်းရေးတောင်တူလေဓမ္မများအခွင့်ရေးကာကွယ်ရေးနဲ့ဘဝမြင့်တင်ရေးစတဲ့စာတမ်းတွေကိုကန်ဆောင်ပြီးဟာခါမြို့တရက်ကွက်ကနေဝမ်မတူမောင်အကစားကွင်းအထိစီတမ်းနဲ့လည်းဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။ချင်းပြည်နယ်အစိုးရကမြို့ပြစီမံကိန်းအတွက်ဆိုပြီးစတုရမိုင်40ကျော်ကို CBR ရဲ့အဖြစ်တိုးချဲ့တတ်မှတ်လိုက်တဲ့နေရာမှာဒေသခံတွေပိုင်ဆိုင်တဲ့ဘိုးဘွားပိုင်မြေတွေဥယျင်ချမ်းမြေတွေလေယာဉ်တွေပါဝင်ပေမဲ့မြေပိုင်ရှင်ဒေသခံလူထုနဲ့ညှိနှိုင်းတိုင်ပင်မှုမရှိဘဲလှုပ်ဆောင်နေတာကြောင့်အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတွေကပြောပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်အနောက်ဘက်မောင်နှုတ်ခရိုင်အတွင်းမှာအခြေချနေထိုင်ဖို့အတွက်လူဦးရေတရာခန့်ရှိတဲ့ရံပြင်းမန်အောင်နဲ့တန်တွဲမျိုးတွေကမိသားစုတွေနိုဝင်ဘာလအစောပိုင်းကလေးကစတင်ရောက်ရှိလာနေကြပြီဖြစ်တယ်လို့နောက်ထပ်ပြောင်းရွှေ့လာမဲ့မိသားစုတွေလည်းမောင်နှုတ်ဒေသမှာအလုပ်ကိုင်တွေလုပ်နိုင်အောင်လူမှုဖွဲ့စည်းတွေကနေစီစဉ်ပေးနေကြပါတယ်။မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
မော်တော်မျိုးနဲ့အတွင်းကိုပျောက်ရွှေ့လာတဲ့မိသားစုတွေနေထိုင်ရတော့ကုညီဆောင်ရပဲနေတဲ့ခြေနေနာပတ်သက်ပြီးမော်တော်မျိုးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်ဦးကအခုလိုပြောပါတယ်
ဒီဆရာမကြီးရဲ့ဒီကိစ္စကပဲဒီလိုဆိုရပါပဲ။ဒါကြီးပြီးတော့အခုပြေးနေတယ်လေ။ဝီရရဲ့ဖြစ်ပြပါတယ်အခုကျွန်တော်ဆက်ရတဲ့အချိန်မှာသူတို့ကဘာစဉ်းစားလို့လဲဘာကိုလို့ပြေးရမလဲ။အဲ့ဒါတုံ့ပြန်ရဲ့ရှိရရ
။အခုပြောက်ရွှေ့လာတဲ့သူတွေကတော့သံတွင်းမြို့နေဆောင်းအိုက်ကြည့်ရဖက်ကဖြစ်ပြီးစူးစူးပေါင်းအားအားတရာခန့်ရှိပါတယ်။သူတို့အခြေတရနေထိုင်နိုင်ဖို့အတွက်မောက်တော်မြို့နေအောင်းတောင်ကိုတန်ကောက်စောင်းဖောက်ခွေစားတဲ့ကြည့်ရတဲ့နေမှာအနောက်ဘက်ဒေသရခိုင်နေမြေပြင်လေထူထောင်ရဲ့ကော်မတီကလည်းအလှူရှင်တွေကလှူတန်းတဲ့ငွေတွေနဲ့နေအိမ်တွေစောက်ပဲ့နေသလိုရေလုံးကတော့လေစားလေနဲ့ငါဖန်ပိုက်တွေထောက်ပံ့ပေးထားပါတယ်လုံချုံမှုမရှိတဲ့မော်ရွတ်ဒေသကိုအခုလိုအခြေချနေထိုင်ဖို့လာတဲ့မိသားစုတွေအတော့လုံချုံရဲ့အခြေအနေကိုလေဥမောင်းဦးကအခုလိုစပြောပါတယ
်ဒီဆိုရင်ဆိုလေရခိုင်ပြည်ကရခိုင်ပြည်ကရခိုင်ပြည်ကရခိုင်ပြည်ကလာရအောင်ငါဒီပြန်လောက်ဆက်ကြတာလို့ဒီနေ့ဒီချိန်နောက်ပါတော့ကျင်းလာတော့ရှိတာဟုတ
်လွန်ခဲ့တဲ့လတွေကလေပေါတော်မြေပုံနဲ့ကြောက်တော်မြို့နယ်ဘက်ကမိသားစုတချို့မော်ရွတ်မြို့နယ်ကိုပျောက်ရွှေ့လာခဲ့ကြပါတယ်အလားတူမော်ရွတ်မြို့နယ်မှာအခြေစိုက်တဲ့ရခိုင်မျိုးစုံအဖွဲ့ကလေမော်ရွတ်ဒေသဖွံ့ဖြိုးတိုးတက်ရဲ့အတော့ မြန်မာနိုင်ငံတဝန်းမှာပြင်းထန်နေတဲ့ရခိုင်မိသားစုတွေနဲ့လူငယ်တွေကိုခွာယူပြီးအလောအကိတွေဖန်တီးပစ်နေတာနဲ့ပတ်သက်လို့အဖွဲ့တော်ဝန်ရှိသူတဦးဖြစ်တဲ့ဥပါရေးကအခုလိုပြောပါတယ
်ရခိုင်ပြည်စည်းဝေးရေးမှာရခိုင်လူငယ်တွေလောက်ကန်ပြီးတော့ဒီရခိုင်ပြည်စည်းဝေးရေးမြင့်တဲ့အောင်ဆောင်ရွက်ဆိုရှင်နေဆိုတော့အဲ့လိုလုပ်ပြီးချိန်တော့ကျွန်တော်တို့ကရခိုင်လူငယ်တွေကိုဒီရခိုင်ပြည်ကိုပြန်ပြီးတော့ခေါ်ယူနေတာပါ
အကြမ်းဖက်မှုတွေကပြည်စည်းသားတွေတိုင်းရင်းသားကြေးရွာတွေကိုပြန်လည်တည်ဆောက်ဖို့နဲ့တိုင်းရင်းသားကြေးရွာတွေတိုးရှိတည်ဆောက်ပေးဖို့ပြည်နယ်အစိုးရကိုတိုက်တွန်းတဲ့အဆိုကိုနိုဝင်ဘာလ29ရက်နေ့ကရခိုင်ပြည်နယ်လွှတ်တော်မှာကန့်ကွက်သူမရှိအတည်ပြုခဲ့သလိုအေရာဝတီကြောက်တော်နဂရာဖဒူမောင်ဖူးနဲ့ကျင်းဒလီဖကမိသားစုတချို့လည်းနောက်ထပ်ပြောင်းရွှေ့လာဖို့ရှိတယ်လို့သိရပါတယ
်ဆက်ပြီးတော့မွန်ပြည်နယ်ပင်ပြဲမြို့မှာရှိတဲ့စစ်တမ်းဆက်ကူဆက်ယုံကဝန်ထမ်းနေရာတော်တို့ဟာအလုတ်ရက်ဆိုင်ခံရတဲ့အပေါ်ရွှေသံလွင်ကုမ္ပဏီရဲ့ဂတိကဝတ်ပြတ်မှုတွေနဲ့ပတ်သက်ပြီးပြည်내အစိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးခြင်းမရှိတာကြောင့်ဒီဇင်ဘာလ9ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။စစ်တမ်းဆက်ကူဆက်ယုံရက်ဆိုင်သွားတဲ့အတွက်အလုတ်သမားတွေထိခိုက်မှုတွေရှိနေတဲ့အခြေအနေကိုတော့မင်းစနိုင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်။
လောက်ရဆိုင်ခံရတဲ့ဆက်ယုံစုမှုဥစော်ဝင်းကစစ်တောင်းဆက်ကူဆက်ကဝန်လန်းချင်နေကိုအခုလိုပြောပါဗျ။ဒီ
တော့ကျွန်တော်တို့ဝန်ထမ်းဘဝနေပြီးဒီဘက်ကြောင်းလာတဲ့ရေချက်ကတော့ကုမ္ပဏီမှာလုံးလုံးမယ်ဆိုတဲ့ရေချက်နဲ့ကျွန်တော်တို့ချုပ်ခဲ့တဲ့ဝန်ထမ်းတွေပါ။လုံးသမားရေလုံးရှင်ရေပြည်နယ်ဆိုရရေအဖွဲ့အစည်းနိုင်ခြင်းမရှိပဲနဲ့ဒီလိုတရေတည်းလုံးလိုက်ရတော့ကျွန်တော်တို့ဝန်ထမ်းတွေရဲ့တာဝန်ကြီးနေပါဘဝရှိအဖွဲ့ရေရာပြယာဝန်မရှိတဲ့အနာကောက်ကိုထောက်ဆောင်သွားတယ်လို့ကျွန်တော်အနေနဲ့ပြောချပါတယ
်။ရွှေတန်လွင်ကုမ္ပဏီကနေဝန်ထမ်းတွေကိုနှစ်နာချင်းနေနဲ့လောက်ခလာစာ၅လစာနဲ့အလုတ်ရဆိုင်တယ်ဆိုတဲ့အကြောင်းကိုနိုဝင်ဘာ29ရက်နေ့ကနိုတစ်စာလာကတ်ခဲ့ကြောင်းလက်ရှိမှာဝန်ထမ်းတွေဟာကိုယ့်ဟာကိုယ်ရှာဖွေစားတောင့်နေရတယ်လို့ဥစော်ဝင်းကဆက်ပြောပါဗျ။အခုကျွန
်တော်တို့ဘဝတွေကအလုတ်ကန်လို့ရှိဒီဝန်ထမ်းအရာလေးပါပဲနေပြီးတော့ကိုယ့်ဟာကိုယ်ပဲရှာဖွေစားတောင့်ရမယ်အချိန်ဖြစ်နေပါလေ
။ရွှေတန်လွင်ကုမ္ပဏီကနေစစ်တောင့်ဆက်ကိုဆက်ရုံကိုလှော်ယူခဲ့စဉ်ကအလုတ်ကန်ခွင့်လန်းတွေစင်ဆက်မပြတ်လောက်ခွင့်ပေးမယ်ဆိုတဲ့ကတိကဝတ်ပေးခဲ့လို့ဝန်ထမ်းတွေကလည်းအငြိမ့်စားယူပြီးကုမ္ပဏီဝန်ထမ်းဖြစ်တဲ့ကုမ္ပဏီကိုပြောင်းလာခဲ့ကြတယ်လို့ဝန်ထမ်းတွေကပြောပါဗျ။လက်ရှိမှာရွှေတန်လွင်ကုမ္ပဏီနေနဲ့လုပ်ငန်းတွေဆက်ဆောင်ရွက်နိုင်ခြင်းမရှိတာရဲ့ဝန်ထမ်းတွေကိုလစဉ်လစာပေးနေရတာကိုမတတ်နိုင်တော့တဲ့အတွက်ဆက်ရုံကိုပြန်အပ်ဖို့ပြည်내ဆိုရကိုတင်ပြထားတယ်လို့ပြည်내ဆိုရညွှန်ကြားရေးမှူးဦးမြတ်တန်းဝင်းကပြောပါတယ
်။စစ်တောင်းဆက်ကူဆက်ရုံနဲ့ပတ်သက်လို့ရွှေတန်လွင်ကုမ္ပဏီရနေပြီးတော့မှလုပ်ငန်းတွေဆက်ဆောင်ရွက်နိုင်ခြင်းမရှိတော့လို့ပြန်အပ်ပါမယ်နော်။လက်ရှိမှာရွှေတန်လွင်ဝန်ထမ်းတွေရှိတယ်။နောက်ကအဲဒီညီပေါ်မှာဝန်ထမ်းအရာတွေရှိတယ်။
အလုတ်သမားကိစ္စနဲ့ပတ်သက်ပြီးရွှေတန်လွင်ကုမ္ပဏီကဖြည့်ရှင်းပေးရမှာဖြစ်ကြောင်းအလုတ်ရှင်းလင်းပြီးမှသာပြည်내ဆိုရကပြန်လည်လွှဲပြောင်းရယူမယ်လို့လည်းဦးမြတ်တန်းဝင်းကပြောပါတယ်။အလုတ်ရဆိုင်ခံရတဲ့စစ်တောင်းဆက်ကူဆက်ရုံဝန်ထမ်းတွေဟာရွှေတန်လွင်ကုမ္ပဏီပြက်ကွက်မှုအားအရေးယူရေးစတဲ့အချက်တွေနဲ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ
်။ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။နိုင်ငံရေးဆွေးနွေးမှုများဆက်လက်လှုပ်ဆောင်ဖို့အတွက် UNFC အဖွဲ့ကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ထံကိုတီးခြားစီစာနှဆောင်ပေးပို့ခဲ့ပါတယ်။စစ်တွေရန်ကုန်ကာလံမြောက်ဦးမြို့ထမရစ်ကျေးရွာအနီးကမိုင်းတွေဟာရခိုင်တပ်မတော် AA ကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ချက်ကို AA ဖက်ကညှင်းဆိုလိုက်ပါတယ်
။တရက်စီတွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတပ်တွေစုစည်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါ VOA ရဲ့တာကြနေမနခင်စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တော်တော်ရှင်များခင်ဗျာမြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার လက်နက်တွေလက်ဝယ်ပိုင်ဆိုင်ပြီးတော့ဒါတွေကိုအသုံးပြုမှာဖြစ်တယ်ဆိုတာကိုပြတ်တလိုက်တဲ့အနေနဲ့အမြင့်ဆုံးနဲ့အဝေးဆုံးတိုက်ချင်းပြစ်ဒုံးပြန်ပြစ်လွတ်ခဲ့ပြီးတဲ့နောက်နိုဝင်ဘာလ29ရက်နေ့ကမြောက်ကိုရီးယားနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညုံရေးကောင်စီမှအရေးပေါ်အစည်းအဝေးခေါ်ယူကျင်းပခဲ့ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအတွက်အလွန်အရေးကြီးတဲ့နောက်ဆုံးအနေအထားကိုရောက်ရှိနေပြီလို့အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာအမြင့်တန်းကိုယ်စားလှယ်နီကီဟေးလီကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လှုပ်ဆောင်မှုတွေကိုရပ်ဆိုင်သွားစေဖို့အတွက်နိုင်ငံရဲ့အဓိကထုတ်ကုန်တွေမတင်ပို့နိုင်အောင်သူ့ရဲ့စီးရေးစွမ်းဆောင်မှုတွေရော့ကျစေဖို့အတွက်လောင်စာတွေတန့်စင်မှုမပြုလုပ်နိုင်အောင်အစရှိတဲ့ကုလသမဂ္ဂကမကြုံစဖူးအရေးယူဆောင်ရွက်မှုတွေပေါ်သူမကချီးကျူးစကားပြောကြားခဲ့ပါတယ်။ နိုင်ငံတော်တော်များများကလည်းမြောက်ကိုရီးယားနိုင်ငံနဲ့စစ်ရေး၊ကုန်သွယ်ရေး၊တန်တမာရေးဆက်ဆံမှုတွေဖျက်တောက်ပစ်တဲ့အထိပြင်းထန်တဲ့အရေးယူမှုတွေပြုလုပ်ခဲ့ပါတယ်။ဒါပေမဲ့အခုလိုအရေးယူဆောင်ရွက်မှုတွေဟာမြောက်ကိုရီးယားနိုင်ငံရဲ့အမှုအကျင့်တွေကိုပြောင်းလဲသွားစေဖို့အတွက်မလုံလောက်သေးပါဘူး။တချို့သောနိုင်ငံတွေကကုလသမဂ္ဂရဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့ပြက်ကွက်ပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်မှာဆက်လက်ပါဝင်ဆောင်ရွက်နေကြဆဲဖြစ်ပါတယ်။တဆဆင်ခြင်မှုအချင်းရောက်လာပါပြီလို့တမ္မကြီးဟီလီကပြောပါတယ်ဒီလိုလှုပ်တဲ့အနေနဲ့နိုင်ငံအားလုံးဟာမြောက်ကိုရီးယားနိုင်ငံနဲ့တန်တမာရေးဆက်ဆံမှုတွေဖျက်တောက်ပစ်တင်ပါတယ်မြောက်ကိုရီးယားနိုင်ငံနဲ့ကုန်သွယ်မှုတွေရပ်တန့်ပြည့်ရပါမယ်မြောက်ကိုရီးယားနိုင်ငံသားအလုပ်သမားတွေကိုနိုင်ငံကနေနှင်ထုတ်တင်ပါတယ်တရုတ်နိုင်ငံအနေနဲ့2003ခုနှစ်တုန်းကလိုမြောက်ကိုရီးယားနိုင်ငံကိုလောင်စာစီတင်ပို့နေမှုကိုရပ်ဆိုင်လိုက်တင်ပါတယ်လို့တမ္မကြီးဟီလီကပြောပါတယ်အဲ့ဒီအချိန်တုန်းကမြောက်ကိုရီးယားနိုင်ငံဟာဆွေးနွေးပွဲစကားဝိုင်းကိုရောက်ရှိလာခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးချင်းချမှုပြဿနာကိုဖြေရှင်းနိုင်စေဖို့အတွက်အဆုံးစွန်နည်းလမ်းတစ်ခုအနေနဲ့ကုလသမဂ္ဂမှမဲပေးခွင့်ကိုပယ်ဖျက်တာမျိုးအထိလှုပ်ဆောင်တင်ပါတယ်။နိုင်ငံတော်တော်များများဟာနိုင်ငံရေးစီးပွားရေးအရဆုံးရှုံးနှင်နာခံပြီးတော့မြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးကိုဖျက်တောက်ခဲ့ကြပါတယ်။အားလုံးအတွက်ညီညာရေးနဲ့လုံခြုံရေးရှိစေဖို့အတွက်အခုလိုသူတို့လုတ်ခဲ့ကြတာဖြစ်တယ်လို့တမ္မာကြီးဟယ်လီကပြောပါတယ်အခုဒီလိုမျိုးရက်တီဖို့အတွက်တရုတ်နိုင်ငံတမ္မာကြီးရှင်ကျင့်ပင်ကိုပြောရပါတော့မယ်လို့ဟယ်လီကပြောပါတယ်မြောက်ကိုရီးယားကနောက်ဆုံးပြစ်လွတ်လိုက်တဲ့တိုက်ချင်းပြစ်ဒုံးပြင်ဟာကမ္ဘာကြီးကိုစစ်ဘေးနဲ့နှီးအောင်ဆွဲတင်လိုက်တာပဲဖြစ်တယ်လို့တမ္မာကြီးကပြောပါတယ်မြောက်ကိုရီးယားနဲ့စစ်မဲ့ဖြစ်ပွားဖို့ဘယ်တော့မှကျွန်တော်တို့မကြိုးပမ်းခဲ့တယ်လို့အခုလဲလှုပ်ဆောင်ခြင်းမရှိပါဘူးတကယ်လို့သာစစ်မဲ့ဖြစ်ပွားခဲ့မယ်ဆိုရင်မြောက်ကိုရီးယားနိုင်ငံဘက်ကရန်လိုမှုကြောင့်သာဖြစ်ရပါလိမ့်မယ်။နောက်ပြီးတကယ်လို့သာစစ်မဲ့ဖြစ်ပွားခဲ့ရင်မြောက်ကိုရီးယားအစိုးရဟာလုံးဝပြတ်တုံးသွားရပါလိမ့်မယ်လို့တမန်ကြီးကပြောပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့အနေရမပြုတ်နိုင်အောင်အထီးကျန်သွားအောင်အင်အားတွေဆွတ်ယုတ်သွားအောင်ကမ္ဘာပေါ်ကနိုင်ငံအလုံးကပိုင်ဆိုင်တဲ့ဩဇာခွန်အားတွေကိုအသုံးပြုပြီးတော့ဆောင်ရွက်ကြဖို့တမန်ကြီးဟယ်လီကပြောဆိုလိုက်တယ်လို့ကျွန်ုပ်တို့အနေနဲ့လည်းကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနောက်ဆက်ခဲ့ကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့တောက်ကြနေမနေ့ကအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ၉နိုင်မှာလည်းပြန်ပြီးတော့နောက်တစ်ကြိမ်နားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကန္တာသုတဆောင်နဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့နှီးပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်နိုင်ကြပါတယ်ရှင်။ဒီကနေ့မနက်ဖြန်ဗီဒီယိုကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ဤပြည်နိုင်ငံဟာဒေသတွင်းမှာစူးစူးရွေးရွေးပြုမှုလုပ်ဆောင်တဲ့ပုံစံတစ်စီးတစ်ပိုင်းဖြစ်ရင်းမြေနိုင်ငံကတပုံတွေကိုလက်နက်ခင်းရံတွေတရားမဝင်ပန်ပိုးနေတယ်ဆိုတာငြင်းမြရတဲ့အထောက်အထားအမေရိကန်မှာရှိထားတယ်လို့အမေရိကန်ကြီးတန်းတာဝန်ရှိသူတူကကြာသပတေးနေ့မှာပြောပါတယ်။ဒေသတွင်းကအမေရိကန်ရဲ့မဟာမိတ်တွေကိုတိုက်ရိုက်တိုက်ခိုက်တာတွေကနေရယူစုဆောင်ထားတဲ့ဤပြည်ရဲ့တရားမဝင်လက်နက်အများပြားတွေဒီသူလုံးယောဟာခိုင်မာတဲ့အထောက်ထားပါပဲလို့ဝါရှင်တန်ဒီစီမြို့တော်ကစစ်အခြေစိုက်စခန်းတစ်ခုမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟေလီကပြောသွားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်ကိုဆွံ့လွှဲရေးအမြင့်ဆုံးဖိအားပေးရေးကိစ္စဆွေးနွေးဖို့တောင်းကြနေမှာလူမျိုးရေးကောင်စီအစည်းအဝေးလုပ်ခဲ့ကာအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson တက်ရောက်ပါမယ်။မြောက်ကိုရီးယားနဲ့ဆွေးနွေးပြောဆိုဖို့အမေရိကန်အနေနဲ့ဆင်ခြင်ရှိတယ်လို့ဝန်ကြီး Tillerson ကပြောခဲ့ပြီးရပိုင်းတွင်လူမျိုးရေးကောင်စီမှလုပ်မဲ့အစည်းအဝေးကိုဝန်ကြီး Tillerson တက်မှာပါ။ယူကရိန်းရှိတဲ့ပြည်ပခန့်မှာရုရှားပါဝင်ပတ်သက်တာကိုဖိအားပေးတဲ့အနေနဲ့ရုရှားပေါ်ပြည်မြင့်ထန်ထန်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုကိုဥရောပသမဂ္ဂ EU ကထပ်ပြီးတက်တန်းတိုးလိုက်ပါတယ်။မြန်မာနိုင်ငံပေါ်တန်ခတ်ရယူမှုနဲ့ပတ်သက်ရင်လက်ရှိအချိန်ဟာတိတ်ကိုခက်ခဲတဲ့အချိန်ဖြစ်တယ်ဆိုတာရှင်းနေကြောင်းဒေါ်ဆန်းစုကြည်ရဲ့ဥဆောင်တဲ့ဒီမိုကရေစီနှိကျအစိုးရကိုစန့်ကြည့်ပြီးစစ်ဘုချုပ်တွေပို့ပြီးခိုင်မာသွားစေမယ့်ဒါမှမဟုတ်ပို့ပြီးအားကောင်းသွားစေမယ့်ဘယ်လိုလုပ်ရမျိုးကိုမှမလုပ်ချင်တဲ့အကြောင်းဒါဟာလှုပ်ဆောင်မှုကြိုးစားနေတဲ့ဟန်ချက်ညီအောင်လုပ်ဖို့ခက်ခဲတဲ့ကိစ္စတခုဖြစ်တဲ့အကြောင်းပြည်ထောင်နိုင်ငံရဲ့ဝန်ကြီး Boris Johnson ကပြောပါတယ်မြန်မာနိုင်ငံမှာခြေစိုက်တဲ့နိုင်ငံကသတင်း Agency Writer သတင်းဌာနရဲ့မြန်မာသတင်းတော်နှစ်ဦးဖမ်းဆီးခံထားရတဲ့အခြေအနေပေါ်ပြည်ထောင်နေနဲ့အလွန်ပဲစိုးရိမ်မခင်ဖြစ်မိတဲ့အကြောင်းပြည်ထောင်နိုင်ငံရဲ့ဝန်ကြီး Boris Johnson ကကြာသပတေးနေ့မှာပြောပါတယ်ခင်ဗျာ
တာကြနေမနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကြေညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလန်းဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်ရှင်ဖွေရီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6:00နာရီကနေခွန်နာရီတီအစီအစဉ်တွေကိုတော့လိုင်းတူမီတာ16စက္ကူ20ငါးရုပ်ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ဖွေရီကိုနားဆင်က This program has come to you from the Voice of America, Washington.